Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေဒီလိုအမြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်စီဇင်မလာ12ရက်တနင်္ဂနွေနေ့ညဖက်9:00နာရီနဲ့10:00နာရီအစီအစဉ်လေးစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းတိုမီတာ1925 30နဲ့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဖိုင်နာဆင်နေပါတယ်။ကျမနင်္ဂလာပါ။ဒီကနေ့ညဖက်အစီအစဉ်တွေကိုတာဝန်ယူပေးဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အင်္ဂလာမှာကျင်းပနေတဲ့ G7 စိတ်ကြီးဆွေးနွေးပွဲကအီရန်နဲ့ရုရှားကိုသတိပေးပြောကြားလိုက်ပါတယ်။ ASEAN G7 online ဆွေးနွေးပွဲကိုမြန်မာမှာပါပဲကျင်းပခဲ့ပါတယ်။မြန်မာနိုင်ငံမှာဆက်ရနာတင်မှုဆက်ကျင်တဲ့ဆန္ဒပြပွဲတွေမြို့နယ်တချို့မှာပြုလုပ်ခဲ့ကြပါတယ်။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့ထိပ်တန်းရောက်သတင်းတွေကိုတော့ကောင်မြတ်သူနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
။နေဆက်လုံခြုံရေးတွေတင်ကြားထားတဲ့ကြားမှာပဲထိုင်းနိုင်ငံနဲ့မြန်မာနိုင်ငံသားတွေဆက်တိုက်ဆွေးနွေးလို့တရားဝင်ဝင်လာနေတယ်လို့အဖန်အစီတွေလည်းနေစဉ်လို့ကြားနေရပါတယ်။
ပြာနာရှင်လည်းအောက်မှာကြရောက်နေတဲ့ချိန်လုံပိုင်ခွန်းသားတွေရှားပါစားဖို့တောက်ဖို့တော့မှအခက်အခဲဖြစ်လာပြီးတော့နောက်ဆုံးဒီအမျက်ပေးကိုရင်းမဆိုင်နိုင်တဲ့နီးစပ်ဆုံးဒီထိုင်းနိုင်ငံနဲ့ဦးပြောင်းဝင်လမ်းနေရာနေပြန်ချင်းချင်းပြည့်ရတာကိုယ်ဝင်ရ
အလုတ်သမားရေးလှူရှာနေတဲ့ AAC မဟာမိတ်အဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းမှအပြည့်စုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။ချက်အပြင်နိုင်ငံအတော်များများမှာတွေ့လာနေရတဲ့ Omicron COVID မျိုးကွက်သစ်ဆန္ဒမှုအကြောင်းနဲ့အာကာသတဲ့တမလူတွေခီးထွက်ကြတဲ့အကြောင်းစူးစီးတင်ပြချက်တွေကိုလည်းထုတ်လွှင့်ကြဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကမ္ဘာနဲ့မြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများနဲ့ထူးခြားဆန္ဒသတင်းများအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်ဆုံးရောက်တဲ့တွေကိုကိုစောဝင်းလိုင်းနဲ့ကိုအောင်မြတ်တို့ကပြောပြပေးပါအောင်ရှင်။
အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေရှော့ချရေးသဘောတူလိုက်ရောဖို့အချိန်သိမ့်မရှိတော့ဘူးလို့ G7 ဆက်မှုထိပ်သီး9နိုင်ငံကတနင်္ဂနွေနေ့မှာသတိပေးပြောကြားလိုက်ပြီးရုရှားအနေနဲ့လည်းယူကရိန်းကိုဝင်ရောက်သိမ်းပိုက်မယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေခံရနိုင်တယ်လို့သတိပေးလိုက်ပါတယ်။ကမ္ဘာအချမ်းသာဆုံး9နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေအင်္ဂလန်နိုင်ငံလီဗာပူးမြို့မှာနေ့ရက်ကြာတွေ့ဆုံပြီးကမ္ဘာတဝန်းဖြစ်ပေါ်နေတဲ့ချင်းချောက်မှုတွေကိုညီညွတ်စွာစုပေါင်းရင်ဆိုင်နိုင်ရေးအတွက်ဆွေးနွေးနေကြတာဖြစ်ပါတယ်။အီရန်နဲ့ပတ်သက်လို့ပြောကြတာမှာတော့အရေးပါတဲ့ဆုံးဖြတ်ချက်တွေချနိုင်ရေးစကားဝိုင်းကိုရောက်လာဖို့အတွက်ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာလက်ရှိပြုလုပ်နေတဲ့ဆွေးနွေးမှုတွေဟာအီရန်အတွက်နောက်ဆုံးအခွင့်အရေးဖြစ်တယ်လို့အင်ရှင်ဘရစ်တင်ကသတိပေးပြောကြားပါတယ်။ရုရှားကယူကရိန်းနယ်စပ်မှာတိုက်ရင်အားတွေတိုးမြင့်ချထားတဲ့ကိစ္စနဲ့ပတ်သက်လို့တော့အနောက်နိုင်ငံတွေရဲ့စိုးရိမ်မှုကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအခုသတင်းပတ်အစောပိုင်းမှာရုရှားသမ္မတဗလာဒီမီယိုပူတင်နဲ့နှစ်ဦးတည်းအွန်လိုင်းကတွေ့ဆုံစဉ်သတိပေးပြောကြားထားပြီးဖြစ်ပါတယ်။ဒီကိစ္စပြည်လဲရေးအတွက်ဥရောပနဲ့အရှေ့ဥရောပဆိုင်ရာသူ့ရဲ့အထူးတန်တမန်ကိုရုရှားနဲ့ယူကရိန်းနိုင်ငံတို့ကိုသမ္မတဘိုင်ဒန်ကရှေ့သတင်းပတ်အတွင်းဆီလုပ်ဖို့ပြင်ဆင်ထားပါတယ်။လက်ရှိ G7 ရဲ့အလဲကျဥက္ကဋ္ဌဖြစ်တဲ့ Britain အနေနဲ့တရုတ်နိုင်ငံရဲ့ပြည်တွင်းလူခွင့်ရေးချိုးဖောက်မှုတွေဟောင်ကောင်မှာအာဏာရှင်ဆန်စွာဖိနှိပ်ချုပ်ချယ်နေရတဲ့ကိုအဓိကထားကင်တွယ်ဖြေရှင်းခဲ့ရတာပါ၈နှစ်အတွက် G7 အလဲကျဥက္ကဋ္ဌကတော့ဂျာမနီနိုင်ငံဖြစ်ပါလေခင်ဗျာ
အခုတနင်္ဂနွေမှာ G7 နိုင်ငံကြီးဝန်ကြီးများအစည်းအဝေးကိုဖိတ်ကြားရတဲ့အဲနိုင်ငံတွေနဲ့ ASEAN နိုင်ငံတွေကနိုင်ငံကြီးဝန်ကြီးတွေလည်းတက်ရောက်နေကြပြီးဆရာနာသိခံရတဲ့မြန်မာအချက်တဲပါဝင်ယူကရိန်းနယ်စပ်မှာရုရှားတပ်တွေတိုးမြင့်ချလာတဲ့အခြေအနေအီရန်နျူကလ িয়ার ရေးကိစ္စရပ်တွေဟာထိတန်းကောင်းစဉ်ဖြစ်ရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လွတ်လပ်မှုနဲ့ဒီမိုကရေစီကိုကန့်သက်ထိန်းချုပ်နိုင်ရေးစ조사နေကြသူတွေကိုစန့်ကျင်ဖို့အနောက်နဲ့မဟာမိတ်နိုင်ငံတွေဟာခံခံမှမှယက်တီကြဖို့လိုတယ်လို့ G7 အစည်းအဝေးအတွင်းဗြိတိသျှနိုင်ငံကြီးဝန်ကြီး Liz Truss ကပြောကြားလိုက်ပါတယ်။ဗြိတိနိုင်ငံလီဗာပူးမြို့မှာနှစ်ရက်ကြာကျင်းပနေတဲ့ကမ္ဘာ့ချမ်းသာတဲ့နိုင်ငံတွေနဲ့စုဖွဲ့ထားတဲ့ G7 ရဲ့နိုင်ငံကြီးဝန်ကြီးများတွေ့ဆုံဆွေးနွေးပွဲအတွင်းအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ထိပ်သီးဆွေးနွေးပွဲကိုပထမအဦးဆုံးအကြိမ်ဖြစ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမြေနိုင်ငံကြီးဝန်ကြီးတွေတက်ရောက်နေကြတာဖြစ်ပြီးတော့ကိုဗစ်ကာကွယ်ဆေးနဲ့ဗန်ဒါရေးကိစ္စတွေအပါအဝင်ကိစ္စရပ်တော်တော်များကိုလည်းဆွေးနွေးနေကြတာဖြစ်ပါတယ်။ G7 နိုင်ငံကြီးနဲ့ဖွံ့ဖြိုးရေးဝန်ကြီးအဆင့်ဆွေးနွေးပွဲကိုတက်ရောက်ဖို့အာဆီယံကိုဗြိတိမက်ကဖိတ်ကြားထားကြောင်းလူကိုယ်တိုင်တက်ရောက်မဲ့ဆွေးနွေးပွဲတွေကိုတော့မြန်မာစစ်ကောင်စီကိုဗြိတိမက်ကဖိတ်ကြားမထားကြောင်းဗြိတိရဲ့အာရှဆိုင်ရာဝန်ကြီးအမန်ဒါမဲလင်ကအော်တိုဘာလ19ရက်နေ့မှာစာနဲ့ရေးသားဖြေဆိုထားပါတယ်။တောင်ကိုရီးယား၊ဩစတြေးလျ၊တောင်အာဖရိကနဲ့အိန္ဒိယတို့ကိုလည်းအရှင်ဗြိတိကဧည့်သည်တော်ပြစ်ဖိတ်ကြားရပါတယ်။နိုင်ငံကြီးဝန်ကြီးအတော်များများကတော့ကပ်ဘေးအကန့်တတ်တွေရာအွန်လိုင်းကနေအစည်းအဝေးတက်ကြမှာလည်းဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဆယ်လကျော်လာပြီမဲ့အာဏာသိမ်းမှုကိုဆန့်ကျင်တဲ့ငြိမ်းချမ်းစွာဆန္ဒပြမှုတွေမြို့နယ်တချို့မှာကနေ့အချိန်ကြီးပုံစံမျိုးစုံနဲ့ရှိနေကြဆဲဖြစ်သလိုအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့လက်နက်ကိုင်တော်လှန်မှုတွေလည်းဒေသတချို့မှာအရှိန်မြင့်ဖြစ်ပေါ်နေပါတယ
်။ Face the Volta! Face the Volta! Now I'll show you my idea!
Dikane Dizimala Sanaya Nimaro, Mandalimu Ma Danga the Bay Sichao, Yadong Sichao, Samu Sichao, Yanyi Chansi Sichao, Tama Ma Jangu Jangana Sichao no Bubambi, Di Dingy Mimakana Mau, Silong Ari in a Shista Dwame, Sara Samu de Kansambiro, Let be a cheat Sanapia Jabare, Siana Dengi Grega, Pia Mishi, Dao Shao Sanapia Nigere, the Kantan Kalim Yuga, Pima the Bay Sichao. Anatemu Sanchi, Yapon, Tonga, Shiam Yang Nepi, Dignity, Sanapia Jabare, Laru, where the Gantan doing a Slingi Mune, Leperon, Tita Gandhi, Shubu Mune doing a Giari Male, Siana, Temu Sanchi, Chita Sanapo, Puri, Piluka Jabare, the daughter sick on Sita Dine, Tita Gandhi, Tukagoi, Tapue, PDF, the Echa, Nizin, Type Web, Shipwani Rama, Napetiga, the Somuri Shibare, the Grimina Sobanga, Yangon, Tajinune, doing Kamosa Banshi, Sisi Gima. ဘုံပေါကွယ်မှုဖြစ်သွားတဲ့အတွက်စစ်သားတအူးတည်ဆုံသွားကြောင်းဒေသခံတွေပြောတာကိုကိုကပြီးတော့သတင်းတွေမှာဖော်ပြပါတယ်။လမ်းတန်းမြို့နယ်အတွင်းမှာလည်းစစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့နေရာတချို့ပြစ်ခတ်တိုက်ခိုက်ခံရတယ်လို့ဒေသခံတွေကပြောပါတယ်။ဒီပြစ်စင်နေတဲ့ပတ်သက်လို့တော့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။စကိုင်းတိုင်းကနီမြို့နယ်အတွင်းမှာလည်းနေမြင့်ရှင်လေးအတွက်ခြေတက်လာတဲ့စစ် ကျွန်တော်တို့ကစစ်ကောင်စီကမိုင်းခွဲတက်ခတ်ခံရပြီးအသေးပြောက်ရှိနိုင်တယ်လို့ဒေသခံတွေကပြောပေမဲ့တိကျအတည်ပြုလို့တော့မရသေးပါဘူး။အလားတူပဲတနင်္သာရီတိုင်းတဝင်းမျိုးနဲ့အတွင်းခရီးပြင်းတဲ့ဖလူးဆုံမျိုးနယ်တို့မှာလည်းစစ်ကောင်စီတပ်တွေတက်ခတ်ခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။မကွေးတိုင်းရေစကြုံမျိုးနယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF
ပူးပေါင်းအဖွဲ့တို့အကြအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာမှာတော့နှစ်ဖက်တည်ဆုံမှုတွေရှိတယ်လို့မျောင်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်ခဲ့ရင်စိုးစိုးဝါးပေးဆပ်ရမှာဖြစ်ပြီးတော့စီးပွားရေးထိခိုက်မှုအကျိုးဆက်တွေကိုရင်ဆိုင်ရမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတဗလာဒီယာပူ မိတ်တပ်တွေကိုအရှိတ်ချန်နေတူအဖွဲ့ဝင်နိုင်ငံတွေစီကိုကာကွယ်ရေးအတွက်အားပြည့်သွားဖို့ရှိရလို့ဖြေပါတယ်။ပြီးကြတဲ့ပတ်တည်းဘိုင်ဒန်နဲ့ပူတင်တို့နှစ်နိုင်ကြာတယ်လီဖုန်းဆက်သွယ်စကားပြောဆိုရမှာသမ္မတဘိုင်ဒန်ကရုရှားခေါင်းဆောင်ကိုတကယ်လို့ယူကရိန်းကိုကျူးကျော်မှုဖြစ်လာရင်တိုင်းပြည်ရဲ့ရည်တည်မှုနဲ့ပတ်သက်ပြီးတော့အခုလိုရှင်းရှင်းလင်းလင်းပြောခဲ့တာလည်းဖြစ်ပါတယ်။အင်္ဂလန်နိုင်ငံလစ်ဗာပူးမှာကျင်းပနေတဲ့ကမ္ဘာအချမ်းသာဆုံးဒီမိုကရေစီနိုင်ငံများဖွဲ့စည်းထားတဲ့ G7 နိုင်ငံရေးဝန်ကြီးများအစည်းအဝေးကလည်းအလားတူသတင်းစကားမျိုးကိုရုရှားစီကိုပေးပို့ခဲ့ပါတယ်။ထောင်ပေါင်းများစွာသောရုရှားတပ်ဖွဲ့ဝင်တွေရဲ့စစ်ပစ်စင်မှုတွေပြုလုပ်နေတာကြောင့်ကြီးမားတဲ့စစ်တက်ခတ်မှုတွေဖြစ်နိုင်ခြေရှိတယ်ဆိုပြီးတော့ရုရှားကိုယူကရိန်းနိုင်ငံဆွဆွဲထားပါတယ်။ရုရှားကလည်းတာကိုညှင်းဆို့ထားပြီးမိမိကိုမိမိကာကွယ်ရေးအတွက်လိုအပ်တဲ့လုံခြုံရေးကိစ္စတွေကိုဖြည့်ဆည်းနေတာဖြစ်တယ်လို့ဆိုပါရယ်။ပြီးခဲ့တဲ့ပတ်သက်သမ္မတဘိုင်ဒန်ကလည်းဥရောပလယ်ပိုင်းနေတိုအဖွဲ့ဝင်နိုင်ငံတွေကိုပုံမှုပြီးတော့စစ်ရေးအကူအညီပေးဖို့ကတိပြုခဲ့တာမို့ယူကရိန်းရေးစိုးရိမ်မှုတွေမြင့်တက်နေပါတယ်ခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19ကီလိုဟတ်15လင်းငါတုံညာပိုင်းတိုမီတာ25ကီလိုဟတ်11803ညာပိုင်းတိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190ကီလိုဟတ်15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရုရှားနိုင်ငံမှာ COVID-19 ရောဂါကူးစက်သူအခုချိန်ထိ10သန်းကျော်သွားပြီလို့ရုရှားအစိုးရကဒီကနေ့ဒီဇင်ဘာလ10ရက်နေ့မှာထုတ်ပြန်တဲ့စာရင်းထဲမှာဖော်ပြပါတယ်။ဒါပေမဲ့အခုဒီချိန်ဒီကျော်ပြန်ဖြစ်ပေါ်နေတဲ့ရောဂါကူးစက်မှုဟာသေဆုံးသူအရေအတွက်အရင်ကလောက်မများဘူးလို့ဆိုပါတယ်။ရုရှားနိုင်ငံမှာနေ့စဉ် COVID-19 ကူးစက်သေဆုံးသူအရေအတွက်ဟာအောက်တိုဘာလအတွင်းအမြင့်ဆုံးနဲ့အဆိုးဝါးဆုံးအခြေအနေနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်လွန်ခဲ့တဲ့ရက်တွေအတွင်းကျဆင်းလာနေတယ်လို့ရိုက်တာသတင်းကပြုလုပ်တဲ့သုံးသပ်ချက်အရသိရပါတယ်။ဒီနေ့ကလေးမှာထုတ်ပြန်တဲ့စာရင်းအရလွန်ခဲ့တဲ့24နှစ်အတွင်းရုရှားမှာ COVID-19 ကူးစက်သူ 29,000 ကျော်ရှိခဲ့တယ်လို့ဖော်ပြထားတာကြောင့်ဒါဟာရောဂါကူးစက်မှုအဆိုးဝါးဆုံးဖြစ်ခဲ့တဲ့အောက်တိုဘာ13ရက်နေ့နောက်ပိုင်းတစ်ရက်အတွင်းကူးစက်သူအရေအတွက်အနည်းဆုံးဖြစ်ပါတယ်ခင်ဗျာ။
တောင်အရှနိုင်ငံတို့ချို့မှာ COVID-19 ကာလအတွင်းဒုတိယနှစ်အဖြစ်ကျောင်းတွေကိုဆက်ပြီးပိတ်ထားတာမို့ကလေးငယ်တန်းလေးရကျော်ဟာထိခိုက်ခံစားရမယ်လို့လောလောကကလေးများဆိုင်ရာရမုံဝင်ဖွဲ့ UNICEF ရဲ့အစီအစဉ်စာချက်ကဆိုပါတယ်တောင်အရှနိုင်ငံဒေသနိုင်ငံတွေအတွင်းကျောင်းတွေကိုအပြည့်အဝပြန်လည်ဖွင့်လှစ်ဖို့ UNICEF ကတိုက်တွန်းထားပြီးလိလတင်ကြမှုမရှိခြင်းရဲ့နောက်ဆက်တွဲအကျိုးဆက်တွေဟာကြီးမားတယ်လို့သတိပေးထားပါတယ် we got it online on it in Jabu Wale, a cantana shinamu, a suba di darima, something jara, kala, tachinello, suwakna.
Is there any UAE, Arazovamia, Pidanzu, Jam, Monica, dear one, society, South B, but my own champ is real when you know Naftali Bennett, Digne, UAE with Toya Lepama Pibare, Kabai Ajin and the Iran Chan, Nuclear Sunday Muri, Pian Sadin B, Dita Rima, Tema Muri, Piponijima, is real when you know UAE with Toya Lepadale, Pibare, Iran, Nuclear Saya, Losa Muripo, is real UAE Gaba, Soya Nijaraba, is real when you know a kiss in a Bataluro, UAE Beka, a deep Yosuram, Yumashi Debaukme.
American again, now live by net, down my binarima, a chain come, hope, listen to money, bigger at Johnnyga, Chao Kerajo, Luda Zamona, this song here, Bare, Anabaringa, this song, Yitoka, Bobby, or Miala, where she yellow sovare, Augusta, Illinois, Kentucky, Missouri, Tennessee, Salad binarima, listen to money, Chao Kerajo, Bare, Kennedy, Dina Ocho, Imugara, bigger at Johnnyga, Drenorigo, Pioja, Maro, Lu, Kunasegani, Deaja, this song where she yellow sovare. ကန်နဂီပြည်နယ်မေဖီမြို့ကပြောင်းနိုင်စိတ်ကိုပျက်စီးသွားပြီးတော့ပျက်စီးပုံတွေကြမှာလူလေးသက်ကိုလည်းကက်တင်ခဲ့ရပါတယ်မြို့တော်ရဲ့မိသက်နဲ့ရေဘော်ကေစိအင်ဂျင်ဂျာအမှုဂျယ်မီခရစ်စန်ကတော့လူသေးအလောင်းလေးပေါ်မှာတွားတွားဖြတ်ချုပ်ပြီးမှပဲအသက်ရှင်နေသေးတဲ့လူတွေကိုကက်တင်ခဲ့ရတယ်လို့ဆိုပါတယ်ကန်နဂီပြည်နယ်ရဲ့တမိုင်းမှာအပျက်စီးကြီးမားဆုံးလေးစင်နမောင်းဖြစ်တယ်လို့အုပ်
ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတော့ကိုဇော်ဝင်းလိုက်နဲ့ကောင်းမြတ်သူတို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီတည်းရဲ့ဖန်ယူနာဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ထိုင်းနိုင်ငံထဲမှာတရားဝင်ဝင်ရောက်လာတဲ့နိုင်ငံခြားအလုပ်သမားတွေဒီဟာတနည်းနည်းပါအတွင်း4000ကျော်ဖမ်းမိခဲ့တာမှာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းအစိုးရကပြောပါတယ်ဒီအတော်အတွင်းမှာပဲထိုင်းမြန်မာနယ်စပ်ချင်းမိုင်ချင်းရိုင်းပြည်နယ်တွေမှာ၃ရက်အတွင်းတရားဝင်ဝင်ရောက်လာတဲ့မြန်မာနေရာကျော်ဖမ်းဆီးခံခဲ့ရပါတယ်တရင်အပြည့်စုံကတော့ထိုင်းကနေမအေးအေးမကတရင်ပြဖို့ထားပါတယ်
ထိုင်းနိုင်ငံထဲကိုအလုပ်လုပ်ဖို့ဝင်ရောက်လာသူတွေဇက်တိုက်ရှိနေသေးဖြစ်ပြီး၃ရက်အတွင်းမှာပဲပြည်နယ်၄ခုလောက်မှာမြန်မာနိုင်ငံသား200ကျော်ဖမ်းမိခဲ့ပါတယ်။အလုပ်သမားရေးလှုပ်ရှားနေတဲ့ AAC မှာမိတ်အဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်
။200ကျော်လောက်ဖမ်းမိပါတယ်။အတိအကျဆို203လို့သိရတယ်ပေါ့နော်။ဒီ3ရက်လောက်တုံးသွင်းမှာပေါ့။200ကျော်ကနေဖမ်းဆီးခံထိတာပါ။ဆိုရင်တော့ကျွန်တော်တို့မနေရပါဘူးနော်။58ဦးဒီကန်ကနာပူတီခေတ်အိမ်မှာဖမ်းဆီးမိပါတယ်။ပြီးတော့ကျွန်တော်တို့အကိုရမရလေဒီကန်ချနာဝီခိုင်မှာပဲထပ်ဖမ်းမိပါတယ်48ဦးပေါ့နော်မြန်မာလူသား48ဦးရှားနေရတယ်ပေါ့နော်ဒီချင်းမိုင်တပ်မှဆိုလဲဒါအားလုံးမြန်မာနိုင်ငံက39မျိုးသား15ဦးမျိုးသမီး24ဦးဒါချင်းမိုင်တပ်မှဖမ်းမိတယ်ဒီတက်ခိုင်တော်လန်တိုင်းဝင်ရောက်လာတဲ့မြန်မာနိုင်ငံသား14ယောက်ကိုလည်းကျင်းလဲနေတဲ့ဒီခန့်ချက်သားတွေတတော်ထဲမှာတွေ့ပြီးတော့ဖမ်းဆီးမိတယ်ဒီပြီးတော့17ရက်နေ့မှာလည်းထပ်ပြီးတော့ကျွန်တော်တို့မင်းဆောက်မှာ28ယောက်ထပ်ပြီးတော့မိပါတယ်အဲမင်းဆောက်မှာပေါ့နော်တရားမဝင်ဝင်ရောက်လာတဲ့နောက်ထပ်6ဦးလည်းကျွန်တော်တို့ချင်းတိုင်းခိုင်မှာကျွန်တော်ဒီဇင်ဘာ17ရက်နေ့ညချင်းမိုင်ဝင်နေမှာဖမ်းဆီးခံပြီးတယ်လို့သိရတယ်။ဒီကနောင်းကြီးနယ်မှာတော့ကျွန်တော်တို့19ဦးပေါ့နော်
။မြန်မာနိုင်ငံမှာအလုတ်တိုင်ရှားပါပြီးစားဝတ်နေရေးအခက်အခဲတွေကြောင့်ဖမ်းဆီးမှုတွေကြားကပဲမြန်မာနိုင်ငံသားတွေဟာတရားမဝင်လမ်းတွေကနေလာနေကြဆဲဖြစ်တယ်လို့လည်းကိုရဲမင်းကဆိုပါတယ်
။ဆရာနာရှင်လက်အောက်မှာကြရောက်နေတဲ့အချိန်အလုတ်တိုင်ခွန်းန်းနေရှားပါစားဖို့တောက်ဖို့တော့အခက်အခဲဖြစ်လာပြီးတော့နောက်ဆုံးဒီအငတ်ပေးကိုရင်းမဆိုင်နိုင်တဲ့ဒီ23ဒီထိုင်းနိုင်ငံနဲ့ဦးတရားမဝင်လမ်းတွေကနေဖမ်းဆီးမှန်းပြရတာနဲ့ခိုးဝင်နေတာ
ထိုင်းနိုင်ငံထဲမှာတရားမဝင်ရောက်လာတဲ့နိုင်ငံသားလူသမားတွေဟာတနှစ်နီးပါးအတွင်း4000ကျော်ဖမ်းမိခဲ့ပြီးအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်ဆိုပြီးထိုင်းဆိုရတာဆိုပါတယ်ဖမ်းဆီးခံရသူတွေများတဲ့အတွက်ကိုဗစ်စစ်ဆေးရာတွေလုပ်ရတာတွေနဲ့အချုပ်နဲ့ရဲစခန်းတွေမှာနေရာမလုံလောက်ဖြစ်တာတွေကြောင့်သူတို့ကိုတရားမဝင်နေဆက်ချက်ကြောင့်ဝင်ရောက်လာမှုတွေနဲ့ပဲတရားစွဲဆိုပြီးနေရာရင်းကိုအမြန်ပို့တာတွေလုပ်နေရတယ်ဆိုပြီးဒေသဆိုင်ရာအာဏာပိုင်တွေကဆိုပါတယ်မြန်မာနိုင်ငံသားတွေကတော့အလုတ်ကင်အခွင့်အလမ်းတွေရဖို့အတွက်စွန့်စားပြီးလာကြရင်းနဲ့လူပွဲကားတွေရဲ့လိမ်လည်တဲ့ကြတာစွန့်ပစ်ခဲ့တာတွေလည်းကြုံနေရပါတယ်တချို့ကတော့ထိုင်းနိုင်ငံတဲကိုပွဲသားတွေကကားတွေနဲ့ခေါ်လာတော့စစ်စည်းရေးဂိတ်တွေကိုတိမ်းရှောင်ရင်းနဲ့ကားမောက်သိမ်းဆုပ်တာတွေလည်းကြုံနေရပါတယ်ရှင
်မအေးအေးမှာပါရှင်ခုတော့ Omicron COVID မျိုးကွဲတဲ့အကြောင်းတင်ပြပါမယ်ကိုဗစ်ကာကွယ်ဆေးတွေဟာတစ်ကမ္ဘာလုံးမှာကြည်ကြဲပြန့်ပြန့်ထိုးနှံခဲ့ပြီးတဲ့နောက်နှစ်ဆက်မြင့်တွေပြန့်ပွင့်လာပေမဲ့လို့ Omicron COVID မျိုးကွဲတဲ့ဟာတစ်ကမ္ဘာလုံးကိုပိုးပြီးတော့ပြန့်နှံ့လာမယ့်အနေအထားဖြစ်လာနေပါတယ်။ Omicron မျိုးကွဲတဲ့တိုးပွားလာမယ့်အခြေအနေကိုဆက်သက်ပိုင်ပညာရှင်တွေအတော်စိုးရိမ်နေတယ်လို့ဒီမျိုးကွဲကိုလက်ရှိကာကွယ်ဆေးနဲ့ကာကွယ်နိုင်သလားဆိုတာကိုလည်းစံတမ်းမှုတွေလုပ်နေပါတယ်။ဒီအကြောင်းအပီသတင်းကိုအခြေခံပြီးတော့ကိုအောင်မြတ်သူပြောပြချပါတယ်။
နယ်သာလန်နိုင်ငံရဲ့ Battle Reviewer မျိုးလေးမှာတော့
COVID တန်တရာလူနာတွေကိုဟိုတယ်တွေမှာတီးကြကွဲပြီးထားတာတွေပြန်လည်လို့စတင်လာပါပြီ။တောင်အာဖရိကကပြန်လာသူတွေမှာ COVID ပိုသိကူးစက်တဲ့လက္ခဏာတွေတွေ့ရလို့ဒီအခန်းတွေထဲမှာ9ရက်လောက်နေထိုင်ကြရမှာဖြစ်ပါတယ်။တခြားလူတွေကတော့9ရက်လောက်နေပြီးရင်ထွက်ခွာနိုင်ကြမှာပါ။ Israel နိုင်ငံမှာလည်းနိုင်ငံခြားသားဝင်ရောက်မှုကန့်သတ်လိုက်သလိုမော်ရိုကိုနိုင်ငံမှာတော့ခီးသည်တင်လျင်ဝင်ရောက်မှုတွေကိုနိုဝင်ဘာလ29ကနေနောက်နှစ်ပတ်အထိဆိုင်းငံ့ထားပါတယ်။ပေါ်တူဂီ၊ဟောင်ကောင်၊ဩစတြေးလျ၊အင်္ဂလန်နဲ့အမေရိကန်နိုင်ငံတွေမှာကူးစက်မှုတွေပေါ်ပေါက်လာနေချိန်မှာပဲဂျပန်နိုင်ငံမှာလည်းနိုင်ငံခြားသားအလုံးဝင်ရောက်မှုကိုပိတ်ပင်ထားပါတယ်။တိဘက်မြန်မာရှင်တွေကတော့ဒီအခြေအနေဟာတောင်အာဖရိကနိုင်ငံရဲ့ပြင်ပမှာဗိုင်းရပ်စ်မျိုးကွဲပြန့်နှံ့သွားတဲ့နေရာတွေလို့ဆိုပါတယ်။အခုလိုတကမ္ဘာလုံးဖြန့်ကျက်ပြီးတော့ခီးသွားနေကြပြီးနေကြမင်းတွေတလဟောပွင့်နေချိန်မှာပဲမျိုးရိုးပီဇာတစ်ခုကိုပလင်းနဲ့ထည့်သိမ်းထားသလိုမျိုးမဖြစ်နိုင်ဘူးဆိုတာအခုကူးစက်မှုတွေကပြသနေတာလည်းဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကသတိပေးနေတာကတော့ Omicron ရဲ့နောက်ထပ်တကမ္ဘာလုံးပြန့်နှံ့လာနိုင်တဲ့အလားအလာကမြင့်မားနေပြီးတော့ပိုးရဲ့လက္ခဏာရဲ့ဒီပေါ်မူတည်ပြီးအနာဂတ်မှာဆိုးဝါးတဲ့နောက်ဆက်တွဲရှိတဲ့ COVID-19 ကူးစက်နိုင်ခြေတွေကတက်လာနိုင်ပွဲရာရှိတယ်လို့ဆိုပါတယ်။တောင်အာဖရိကကဆရာဝန်တချို့ကတော့ Omicron ရဲ့လက္ခဏာရက်တွေဟာပြင်းထန်တဲ့အပြားလည်းမရှိဆေးရုံတက်စရာလည်းမလိုဘူးလို့ပြောနေကြပေမဲ့ပညာရှင်တော်များကတော့သဘောမတူကြပါဘူး။ပြီးခဲ့တဲ့ကူးစက်မှုတွေထဲအသက်20 30အရွယ်တွေပါဝင်ပြီးဆရာဝန်တွေကဒီအသက်အရွယ်အုပ်စုတွေမှာတွေ့ရတဲ့ COVID လက္ခဏာဟာပျော့တယ်လို့အလေးပေးပြီးတော့ပြောဆိုနေကြတာလည်းဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ဥရောပဒေသဆိုင်ရာရုံးရဲ့ဥက္ကဋ္ဌလည်းဖြစ် Bristol တက္ကသိုလ်ရဲ့ပမောက္ခလည်းဖြစ်တဲ့ Adam Fink ကတော့ပိုသစ် Omicron ရဲ့ပြင်းထန်နိုင်ခြေကို short ပေါ်တွက်ဆဖို့စောသေးတယ်လို့ဆိုပါတယ
် I don't think we can be confident about that yet
လောလောဆယ်တော့ဒါကိုယုံကြည်ဖို့မဖြစ်နိုင်သေးပါဘူးတောင်အာဖရိကနိုင်ငံရဲ့လူဦးရေကဒီနိုင်ငံနဲ့ကွာပါတယ်သူတို့စီမှာလူငယ်များတယ်တက်ကြီးရွယ်အိုနည်းတယ်ယောဂါကူးစက်ရာကနေဖျားနာဖို့အခြေအနေတော်တော်များများမလိုပါဘူးတစ်ပတ်နှစ်ပတ်လောက်ပဲကြာမယ်ထင်ပါတယ်လူတွေဘလို့ဖျားတယ်ဆိုတာနဲ့ပတ်သက်ပြီးခံမှန်းဖို့ကကျွန်တော်တို့စီမှာကူးစက်သူအရေးတော်ကသိပ်မများသေးသလိုလုံလောက်တဲ့အတွေ့အကြုံလည်းမရှိသေးပါဘူးနောက်တစ်ခုကအလွန်ကိုကူးစက်လွယ်တဲ့ပြဿနာပါအရေးကြီးဆုံးမေးခွန်းကကာကွယ်ဆေးကဘလောက်အတိုင်းအတာအထိအကာအကွယ်ပေးမလဲယောဂကူးပြီးသားလူတွေကရောဘလောက်အထိယောဂပြီးမလဲဆိုတာပါပဲ
သိပ်ပညာရှင်တွေကလည်းဒီမေးခွန်းနဲ့ပတ်သက်ပြီးတော့လက်ရှိ Omicron ပိုးသစ်ရဲ့ထက်မှန်ပြောင်းလဲနိုင်စွမ်းကိုသိချင်နေကြပါတယ်ပမောကဖင်ရဲ့အပြောအရတော့Omicron ရဲ့ဗီဇပြောင်းလဲမှုဟာအချိန်များုံနေမှာပဲကူးစက်မှုလည်းများကောင်းများနိုင်တယ်လို့ဆိုပါတယ်။လက်ရှိကာကွယ်ဆေးတွေကဆက်ပြီးထိရောက်သေးလားဆိုတာနဲ့ပတ်သက်ပြီးတော့လည်းဆက်လက်လေ့လာဆဲဖြစ်ပြီးသူတို့ဘယ်လိုစမ်းသပ်နေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ပမောက္ခဖင်ကအခုလိုပြောပါတယ
်။ Will be being done right now is to take sera that is blood samples from people
ကျွန်တော်တို့ချက်ချင်းထားလုပ်နိုင်တာကတော့ယောဂကူးစက်ထားပြီးမတူကွဲပြားတဲ့ကာကွယ်ဆေးထိုးထားတဲ့သူတွေစီကသွေးနမူနာယူဖို့ပါ။နောက်ဆုံးဗိုင်းရပ်စ်မျိုးကွဲတွေဖြစ်တဲ့ Delta, Alpha, Wuhan တို့ရထားတဲ့သူတွေစီက Antibody တွေကိုအခုမျိုးကွဲသစ် Omicron နဲ့စမ်းသပ်မှဖြစ်ပါတယ်။အခုဆက်ခံထားရတဲ့လူသားတွေရဲ့ဆဲထဲမှာသူတို့ဘလောက်ကောင်းကောင်းကာကွယ်ပေးမလဲ၊ဘလို့ကာကွယ်ပေးမလဲကြည့်ကြတာပေါ့
။ကာကွယ်ဆေးနှုံးနေတဲ့တိုင်းပြည်တွေဟာအဓိကစိုးရိမ်စရာပါ။ဖိလစ်ပိုင်နိုင်ငံမှာတော့လူဦးရေ10သန်းယောဂကာကွယ်နိုင်မှုအတွက်3ရက်ဆက်တိုက်အမျိုးသားအဆင့်ကာကွယ်ဆေးတွေကိုစပြီးထိုးပေးနေပြီဖြစ်ပါတယ်။ပမောက္ခဖန်ကမြူကွဲသစ်တွေပေါ်လာတော့ကာကွယ်ဆေးတွေထပ်ပြီးထိုးဖို့အတွက်အကြောင်းပြချက်ကောင်းပါလို့အခုလိုပြောပါတ
ယ် To some extent although we just don't know how well the principle behind
ယောဂကူးစက်ခံရတာပဲဖြစ်ဖြစ်ကာကွယ်ဆေးထိုးတာပဲဖြစ်ဖြစ်ကျွန်တော်တို့ကိုယ်တိုင်မသိလိုက်ပဲအစုံတရာတော့ခံနိုင်ရင်ရှိသွားတာပါပဲကာကွယ်ဆေးအကျဉ်းရည်များများထိုးခြင်းအပြင်တွေးတဲ့ကအန်တီဘော်ဒီမြင့်လာမယ်အန်တီဘော်ဒီတွေကတိတ်အလုံးမလုပ်ဘူးဆိုရင်တောင်မှကျွန်တော်တို့မှာဖြည့်ရှင်းဖို့ကဒီတနည်းပဲရှိတာပါဒါကြောင့်စွမ်းအားမြင့်ကာကွယ်ဆေးဘူစတာထိုးတာအထိပ္ပယ်ရှိပါတယ်
။နောက်အပတ်တည်းသိပ္ပံမြညာရှင်တွေဟာလက်ရှိကာကွယ်ဆေးတွေရဲ့ထိရောက်မှုနဲ့ပတ်သက်တဲ့အချက်အလက်တွေကိုစမ်းစစ်ကြမှာဖြစ်ပြီးတော့နောက်ထပ်မေးခွန်းတွေကိုဖြေဆိုဖို့ကအကြောင်းပါပါ။လောလောဆယ်တော့ယောဂပူရဲ့ဗီဇပြောင်းလဲမှုကိုထိန်းချုပ်မဲ့ကန့်သတ်ချက်တွေဖြစ်တဲ့နှာခေါင်းစီးတက်တာအများသူငါသွားလာတဲ့နေရာတွေကိုတန်တန်ရှင်းရှင်းထားတာတွေကိုပဲအာရုံထားပြီးတော့လုံဆောင်ကြရမှာဖြစ်ပါတယ်ခင်ဗျာ။
အခုတော့ဒီနေ့အတွင်းအာကာသနဲ့ဆိုင်နဲ့ထူခြားလာတဲ့သတင်းတစ်ပုဒ်တင်ပြပေးချင်ပါတယ်။အင်္ဂလိပ်လူမျိုးဘီလျံနာတထေကြီး Richard Branson နဲ့ online ကနေပစ္စည်းရောင်းချတဲ့ Amazon ကုမ္ပဏီတည်ထောင်သူဘီလျံနာတထေကြီး Jeff Bezos က2023ခုနှစ်အတွင်းသူတို့ပိုင်အာကာသယာဉ်နဲ့ပထမဆုံးအာကာသတဲ့ခီးထရင်လန်တွေတွေဖောက်ပေးခဲ့ပါတယ်။ AFP သတင်းဆောင်မကိုအခြေခံပြီးတော့တင်ပြပေးပါမယ်ရှင်။
တဲ့ထင်ဖို့စွန်စားရတာမျိုးတွေလှုပ်လေလှုပ်ထားရှိတဲ့ Virgin Airline တစ်ထည် Richard Branson ကတော့သူကိုယ်ပိုင်အာကာသယာဉ်နဲ့အာကာသထဲကိုပထမဆုံးရောက်ခဲ့သူအဖြစ်စံချိန်တင်ခဲ့ပါတယ်။စွန်စားမှုပေါင်းစုံလှုပ်ခဲ့ပူတဲ့ Branson ကအာကာသထဲခီးသွားခဲ့တာဟာသူ့ဘဝတစ်လျှောက်လုံးလှုပ်ခဲ့သမျှစွန်စားမှုအမျိုးမျိုးတွေကအကြီးကျယ်ဆုံးစွန်စားမှုတစ်ခုလည်းဖြစ်ပါတယ်လို့ပြောပါတယ်။အာကာသယာဉ်အမှုတန်း၅ဦးနဲ့အတူ Virgin Galactic အာကာသခီးသွားလုပ်ငန်းကုမ္ပဏီပိုင်ရင်နဲ့ New Mexico တဲကန်နိုင်ရအထက်မြေပြင်ကနေ53မိုင်အမြင့်ထိရောက်အောင်ပြန်တက်သွားခဲ့တာဖြစ်ပါတယ်။ကမ္ဘာအစွမ်းငင်အားမရှိတဲ့နေရာမှာလေတဲ3-4မိနစ်လောက်လင်းမြုံနေခဲ့ပြီးမှကမ္ဘာမြေစီပြန်ပြီးတော့ဆင်းသက်ခဲ့တာဖြစ်ပါတယ်။အာကာသခီးကိုသူ့ထက်ငါအရင်ဦးအောင်ရောက်ရေးကမ္ဘာဘီလျံနာတထေးကြီးတွေပြန်ထိုင်နေကြတယ်လို့သုံးသပ်တာတွေလည်းရှိနေအပေါ်Mr. Brinson ကအခုလိုတုံ့ပြန်ထားပါတယ
် I don't know how I've said this so many times it really wasn't erased you know that we're just delighted that everything went so fantastic
အကတရတော်မူဘီလီယံနာတတိယကြီး Jeff Bezos နဲ့အပြိုင်လုပ်နေကြတာဆိုပြီးပြောဆိုနေတာတွေမမှန်ပါဘူးဒါပြိုင်ပွဲမဟုတ်ဘူးဆိုတာကျွန်တော်အချင်းချင်းပြောခဲ့ပြီးပါပြီခီးစဉ်တစ်ခုလုံးအစဉ်ပြေချောမှုသွားတာကိုပဲဝမ်းသာအားရဖြစ်ရပါတယ် Jeff Bezos ရဲ့ခီးစဉ်ရောသူနဲ့အတူလိုက်ပါသွားမဲ့လူအားလုံးအဆအဆအရာရာအစဉ်ပြေပါစေအကောင်းဆုံးဖြစ်ပါစေလို့ဆုတောင်းပေးပါတယ
်။ Richard Branson ခီးစဉ်အပြီးတစ်ပတ်အတွင်းမှာပဲ Amazon ကုမ္ပဏီထူထောင်သူ Jeff Bezos ကလည်း2023ခုနှစ်ဇူလိုင်လထဲမှာအာကာသထဲခီးထွက်ခဲ့ပါတယ်။ Jeff Bezos ရဲ့ညီဖြစ်သူ Mark အမျိုးသမီးဖြစ်နေတဲ့အတွက်ဆိုပြီးတော့အာကာသထဲတွားခွင့်မရခဲ့တဲ့ American အာကာသစူးစမ်းလေ့လာရေး Agency NASA ရဲ့အာကာသယာဉ်မှူးဟောင်းအသက်82နှစ်အရွယ် Wally Funk နဲ့လက်မှတ်ဝဲပြီးလိုက်ပါလာတဲ့အသက်18နှစ်အရွယ် Oliver Demeno လည်းဒီခီးစဉ်မှာလိုက်ပါသွားခဲ့ကြတာပါခီးစဉ်ခုံတနေရစာအတွက်လက်မှတ်ကိုလေလံတင်ရောင်းချခဲ့တာဖြစ်ပြီးဒေါ်လာ28တန်းနဲ့ရောင်းချခဲ့တာဖြစ်ပေမဲ့မူလလေလံဝယ်ယူသူမလိုက်နိုင်တော့လို့အသက်18နှစ်အရွယ် Oliver Demeno ကဒီခီးစဉ်မှာပါသွားတာပါသူကတော့ဘယ်ဈေးနဲ့လက်မှတ်ရောင်းခဲ့တယ်ဆိုတာမထုတ်ပြန်ကြပါဘူးBlue Origin Company by New Shepard ဒုံမြန်နဲ့အာကာသခီးထွက်ခဲ့တဲ့ Jeff Bezos ကအခုလိုပြောပါတယ
် On how it felt Oh my god My expectations were high and they were dramatic
ဘလို့ခံစားရတယ်လဲဆိုရင်တော့ဒီခီးစဉ်အတွက်ကျွန်တော်အတော့ကိုမျှော်လင့်ထားတာပါအာကာသရဲ့ရောက်ခဲ့တဲ့ခံစားချက်ကလည်းမျှော်လင့်ထားတာထက်ပိုပါတယ်
Amazon လုပ်ငန်းကြီးကပိုင်တဲ့ Blue Origin တုံးပြန်လုပ်ငန်းရဲ့အာကာသခီးသွားလုပ်ငန်းကြော်ညာတယ်မှာလဲဒါဟာတသက်မှာတစ်ခါလာကြုံရမဲ့ခီးစဉ်ဖြစ်ပြီးကမ္ဘာကောက်ကြောင်းနဲ့စက်ကြဝဠာကြီးရဲ့အမောင်းတို့အမြင်ကွင်းကိုတွေ့ရမယ်လို့ဖော်ပြထားပါတယ်အာကာသခီးစဉ်ကနေပြန်ရောက်လာတဲ့ Wally Funk ကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ
် I felt so chargedI was not nervous. I was just normal person going up into space and that's
ဒီခီးစဉ်အတွက်ကျမအားရင်အပြင်းနဲ့ဆောင်းတိုင်းနေခဲ့တာဖြစ်ပါတယ်။စိတ်လုံရှားနေတာမျိုးလည်းမဟုတ်ပါဘူး။ပုံမှန်အတိုင်းပါပဲ။လူသားတယောက်အာကာသထဲသွားတယ်ဆိုရယ်တာမန်အဖြစ်ပြက်မျိုးပေါ့။ကျမအနေနဲ့ကလည်းအဲ့ဒီအတိုင်းပဲခံစားချင်တာဖြစ်ပါတယ
်။လေလံစနစ်နဲ့လက်မှတ်ရောင်းရငွေကိုတော့လူငယ်တွေကြားမှာသိပ္ပံနဲ့နည်းပညာတိုးတက်မြင့်တင်ပေးရေးပညာရေးဆိုင်ရာအကျိုးဆောင်တဲ့Club for the Future ဆိုရဲ Blue Origin ရဲ့အဖွဲ့ကိုလူရမ်းမှုဖြစ်ပါတယ်ခရီးသည်6ဦးထိလိုက်ပါနိုင်တဲ့အာကာသယာဉ်ထဲကိုအလိုအလျောက်မောင်းနေနိုင်တဲ့ဆက်တွေတပ်ဆင်ထားတာပါခီးတယ်ရင်းနေနဲ့လဲအပြင်ကိုကြည့်ဖို့ကိုပိုင်ပရင်းမောက်ကျဲကြီးတွေတခုစီနေရာရကြပါတယ် Star Trek သိပ္ပံဇာတ်လမ်းစီးရီးမှာ Captain James Kirk အဖြစ်တရုတ်ဆောင်ခဲ့တဲ့ကနေဒါနိုင်ငံကရုပ်ရှင်တရုတ်ဆောင် William Shatner ကလည်း Blue Origin ကုမ္ပဏီရဲ့ဒုတိယမြောက်ခီးစဉ်နဲ့အော်တိုဘာလထဲအာကာသထဲခီးထွက်ခွင့်ရခဲ့ပါတယ်အသက်90အရွယ်ရှိပြီဖြစ်တဲ့ William Shatner ဟာအာကာသထဲရောက်ခဲ့တဲ့အသက်အကြီးဆုံးလူတစ်ယောက်လည်းဖြစ်ပါတယ်။သူကအခုလိုပြောပါတယ
်။ Maintain what I feel now. I don't want to lose it.
အာကာသရေကအတွေ့အကြုံခံစားချက်တွေလုံးဝပျောက်မသွားစေချင်ပါဘူး။ဒီအတွေ့အကြုံကကျွန်တော်ဘဝတစ်ခုလုံးထက်ကြီးကျယ်ပါတယ်။ဘာပတ်လက်ညောင်းတဲ့လူသားတစ်ယောက်ရောက်ခဲ့တဲ့ဆိုတဲ့အဖြစ်မျိုးနဲ့ဘာမှမပတ်သက်ပါဘူး။ဒါရက်တစ်ပတ်အတွင်းဖြစ်ပျက်သွားတဲ့တေမှုရှင်မှုနဲ့ဆိုင်တဲ့ကြီးကျယ်လာတဲ့ဖြစ်ပျက်တစ်ခုလည်းဖြစ်ပါတယ်
။ဗြိတိန်ကဂရေကျော်တထေးကြီး Richard Branson ရဲ့ Virgin Galactic ကုမ္ပဏီကလည်းခရီးတယ်တွေလိုက်ပါနိုင်မယ့်အာကာသယာဉ်ကိုစံသပ်နေပါတယ်။ဒေါ်လာ2,000ကနေ2,000ခွဲအထိကျတဲ့မြတ်ခီးစဉ်အတွက်လူပေါင်း600ကျော်တင်စီးရင်တွင်ထားတည်ပါပြီ။ဒါအပြင်အပြည့်ပြည့်ဆိုင်ရာအာကာသစခန်းစီကိုအာကာသယာဉ်မှုတွေနဲ့ပစ္စည်းကိရိယာတွေကိုအခကျင်းငွေယူပြီးတော့တဲယူပို့ဆောင်ပေးနေတဲ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အခြေစိုက် SpaceX ကုမ္ပဏီထူထောင်သူ Elon Musk ကလည်းဒေါ်လာတန်းချီကုန်ကြမယ်အနာဂတ်အာကာသခီးစဉ်တွေအတွက်ကြိုတင်ပြင်ဆင်နေပြီဖြစ်ပါတယ်။ကျမနောင်လောပါ
လွန်ခဲ့တဲ့နှစ်ပေါင်း80ဒုတိယကမ္ဘာစစ်အတွင်းဒီဇင်ဘာ9ရက်နေ့မှာဟာဝိုင်ယီပြည်နယ်အိုဟိုရာကျွန်းမှာရှိတဲ့ပလဲစိတ်ကံအတိုက်ခိုက်ခံခဲ့ရပါတယ်။အဲ့ဒီလိုရုတ်တရက်အတိုက်ခိုက်ခံရတာကိုအမေရိကန်ကြီးတပ်သားအဖြစ်နဲ့မျက်မြင်ကြုံတွေ့ခဲ့ရသူကတော့ဒေးဗစ်ရက်ဆယ်ဖြစ်ပါတယ်။အခုအသက်103ရှိပြီဖြစ်တဲ့မစ္စတာဒေးဗစ်ကနှစ်ပတ်လည်နေ့အပြင်ဟာဝိုင်ကိုတစ်ခေါက်ပြန်သွားပါတယ်။သူ့ကိုယ်လေးကိုအခြေခံပြီးတော့ AP သတင်းမှာဦးတင်မောင်တန်းကတင်ပြထားပါတယ်
။ပလဲစိတ်ကံကိုဘုံကျဲတိုက်ခိုက်ခဲ့တာကနှစ်ပေါင်း80ရှိခဲ့ပါပြီ။ဒါပေမဲ့အမေရိကန်ရေတပ်သားဒေးဗစ်ရက်ဆယ်အတွက်ကတော့မနစ်တနစ်ကလိုပါပဲအဲ့ဒီလိုမတိုက်ခင်မှာပဲသူ့အသက်က22နှစ်ပြည့်ခဲ့တာပါတိုက်ခိုက်တာသူစသီးလိုက်ပုံကိုအခုလိုပြောပြပါတယ
် They announced over the loudspeaker that this is an attack
so တိုက်ပြီးလို့ loudspeaker ကနေကြေညာတာဗျအဲ့ဒီတော့တိုက်ခိုက်ရေးနေရာကိုကျွန်တော်တို့ပြေးကြရပါတယ်နေရာနှစ်နေရာရှိပါတယ်လေတောင်းကတိုက်ခိုက်လာခဲ့ရင်ကုန်းပတ်အောင်မှာအကာအကွယ်ရှာရပါတယ်
။ဒါပေမဲ့ရက်ဆယ်ကအမိန့်ကိုသဘောမတူပါဘူး
။ I thought what am I doing down here? I was trying to be
ညမှာငါဘာလုပ်ရမှာလဲလို့ကျွန်တော်တွေးမိတယ်။ကျွန်တော်ကိုလင်းပြင်းအမြောက်ကြီးဖြစ်တက်တာဖြစ်လင်းကျင်ခဲ့တာဗျ
။သူ့ရဲ့သင်္ဘောနာမည်ကအိုကလာဟိုမာပါ။သူ့သင်္ဘောမောက်တော့ခုံပြီးကျုပ်ကိုဆွဲအနည်းက USS Maryland သင်္ဘောပေါ်ကိုဆွဲပြီးတက်ခဲ့ရတာပါ။ဒီလိုနဲ့သူတက်ရှင်ခဲ့ရ
တယ်။ I went topside.By the time I get top side
ကျွန်တော်ထိပ်ဘက်ကိုတက်သွားတယ်အဲ့ဒီရောက်ခံပြီးတော့သင်္ဘောကမြုပ်မလောက်ဖြစ်နေပြီဒီနေရာချိသွားတာပေါ့ဗျာသင်္ဘောကဆန်းနေတော့တာပါတ
ယ်ဟာပြောစွာဖြစ်ခဲ့ရတာလို့သူကအခုလို့ရှင်းပြပါတယ
် The wind was blowing at fire towards the Maryland and the Oklahoma
ဒီလောင်ရလေပင့်နေတဲ့အရက်က Maryland သင်္ဘောရှိရဲ့အရက်ကိုဖြစ်နေတယ်ဗျကျွန်တော်သင်္ဘောနဲ့ကျွန်တော်ကလည်းရေထဲဆင်းမသွားကြင်ကြသေးဘူးအဲ့ဒီမှာသင်္ဘောနှစ်ဆင်းကနီးသွားတယ်ကျွန်တော်ခုံပြစ်လိုက်တယ်ဗျမေလန်တင်မော့ကတွဲလောင်းကျနေတဲ့ကျိုးကိုဖမ်းဆွဲပြီးတက်ခဲ့ရတာပေါ့ဗျာ
သူတိုက်ပြည်တော်ဝင်ကိုဆက်ထမ်းနိုင်ခွင့်ဒီခါမှရခဲ့တယ်လို့အသက်တရတနည်းအရွယ်စစ်ပွဲကြံစစ်ပြန်ကြီးကပြောပါတယ
် When I got aboard the Maryland
မေလန်တင်မော့ဘော်ရောက်သွားတော့သူတို့မှလင်းပြင်းအမြောက်ရှိတယ် 1.1 လို့ခေါ်တယ်ဗျကြီးတွေကိုဘလို့ကိုင်းတွဲထဲရမယ်ဆိုတဲ့ညွှန်ကြားချက်ကိုတယောက်ကပြောပြတယ်ပလဲစိတ်ကံတိုက်ပွဲအတွင်းကျွန်တော်ကြီးတွေထည့်ပေးခဲ့တာပေါ့ဗျာ
သူ့ရဲ့တင်မောကတင်မောသားနဲ့ရေတပ်သားပေါင်း429ယောက်ဆုံးရှုံးသွားခဲ့တာပါ1189ယောက်ဆုံးရှုံးခဲ့တဲ့ USS Arizona ဖြစ်လို့ရှိရင်အကြဆုံးအများဆုံးတင်မောဖြစ်ပါတယ်အဲ့ဒီနေ့က American တပ်သားပေါင်း2300ကျော်ကြဆုံးခဲ့ရတာပေါ့ကြဆုံးသွားသူတွေကိုအမှတ်တရကျင်းပမဲ့ဒီဇင်ဘာ9ရက်နေ့အောက်မေပွဲနေ့ကိုသူတက်ရောက်ဖို့ပလက်စိတ်ကောင်းကိုဒေးဗစ်ရက်ဆယ်ပြန်သွားဖို့စီစဉ်ထားခဲ့ပါတယ်။ဒီနေ့ဟာအနှစ်80မြောက်နေ့ဖြစ်ပြီးဒုတိယကမ္ဘာစစ်ထဲအမေရိကန်ဝင်ခဲ့တဲ့အထိမ်းအမှတ်နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။အဲဒီပွဲကိုပလက်စိတ်ကန်တိုက်ပွဲကရှင်ချန်ခဲ့သူအယောက်30နဲ့တခြားစစ်ပြန်တရားကျော်ကအောက်မေ့ပွဲခန္ဓာတက်ရောက်ကြတဲ့အခါမှာရက်ဆယ်လည်းပါဝင်ပါပါ။အတိုက်ခိုက်ခံခဲ့ရတဲ့အချိန်မနေ့9:55မှာငြိမ်သက်စွာသူတို့တတိယအောက်မေ့ကြမှာပေါ့။မနေ့တုန်းကတော့အသက်ရှင်ကြာခဲ့ကြသူတွေကအသက်90အထက်တွေမှုကာယောဂါကြောင့်အိမ်ကနေပဲအခမ်းအနားကိုကြည့်ခဲ့ကြရပါတယ်ဒေးဗစ်ရက်ဆယ်ဟာ1960မှာရေဒတ်ကနေအငြိမ်းစားယူပါတယ်နောက်ထပ်အနှစ်20လေဒတ်အခြေစိုက်စခန်းတွေမှာဆက်အလုပ်လုပ်ခဲ့ပါတယ်1989နှစ်မှာလုံးဝအငြိမ်းစားယူခဲ့ပါတယ်သူဇနီးဗိုင်လက်ကလွန်ခဲ့တဲ့22နှစ်ကဆုံးသွားခဲ့ပါပြီအခုအော်ရီဂွန်ပြည်နယ်အယ်ဘနီမှာတယောက်တည်းနေနေပါတယ်အခုထိကားမောင်းလို့မှာအမေရိကန်စစ်ပြန်စစ်မှုတန်းအဖွဲ့မှာမနေ့စာသွားစားပြီးတခြားစစ်ပြန်တွေနဲ့စစ်အတွေ့အကြုံတွေကိုပြောဆိုတော့မှာသူ့ရဲ့ဒုတိယကမ္ဘာစစ်အတွေ့အကြုံတွေကိုဆယ်စုနှစ်ပေါင်းများစွာသူမပြောခဲ့ပါဘူးဘာကြောင့်လဲဆိုတော့ဘယ်သူကမှနားထောင်ခြင်းမမရလို့ပါပဲဒါပေမဲ့ညတွေမှာတော့ပလဲစိတ်ကန်းဟာအတိတ်တစေလို့အခုထိ6လနေတုံးဖြစ်ပါတယ်ခင်ဗျာ
တင်မောင်းတန်းတင်ပြတော့ပါရှင်မကြာခင်ထိုးရတော့မဲ့အပတ်စဉ်ကားတွေကိုလည်းဆက်တိုက်နားဆင်ကြည့်ရှုကြပါအောင်ရှင
် UN Mobile Season ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထိုးလွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UAE Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOA အစီအစဉ်တွေကိုဒါရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဒီဇင်ဘာလ12ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒိုင်းတိုမီတာ1925 30နဲ့အပြင်လိုင်းလမီတာ190တို့ကနေပြီးတော့လည်းတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။ဒီကိတိညအပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးကမ္ဘာနဲ့မြန်မာသတင်းမီဒီယာမြင်ကွင်းကိုအရင်ဆုံးတင်ဆက်ပေးချင်ပါတယ်။အပီပီဆိုင်ရာလူအခွင့်ရေးကြေညာစတမ်းကြီးအပေးအပ်ထားတဲ့အခြေခံလူအခွင့်အရေးများအကြောင်းပြည်သွင်းနိုင်ကဆွေးနွေးတင်ဆက်ထားပါတယ်။မအင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာတော့အပီပီဆိုင်ရာလူခွေကြီးညာစာရန်ကြီးကပေးရထားတဲ့အခြေခံလူခွေများအကြောင်းကိုတင်ပြပေးသွားခြင်းပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဒီဇင်ဘာလ10ရက်နေ့ဟာအပီပီဆိုင်ရာလူခွေနေ့ဖြစ်ပါတယ်ဘာကြောင့်ဒီဇင်ဘာလ10ရက်နေ့ကိုသတ်မှတ်ရတယ်လဲဆိုတော့1948ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာကမ္ဘာကုလသမဂ္ဂအဖွဲ့ကြီးရဲ့ညီလာခံအစည်းအဝေးကြီးကနေအပီပီဆိုင်ရာလူအခွင့်အရေးကြီးညာစာရန်ကြီးကိုအတည်ပြုပြထန်းခဲ့ကြလို့ဖြစ်ပါတယ်။လူအခွင့်အရေးကြီးညာစာရန်ကြီးကိုအမေရိကန်သမ္မတဖရန်ကလင်ရူးစဗဲကတော့အယ်လီနာရူးစဗဲကဦးဆောင်ရေးဆွဲတင်သွင်းခဲ့တာပါ။အပီပီဆိုင်ရာလူအခွင့်အရေးကြီးညာစာရန်ရေးဆွဲရေးကော်မရှင်ကိုမုတ်ဆိုးမတူဖြစ်တဲ့အယ်လီနာရူးစဗဲကဦးဆောင်ခဲ့ပြီးနိုင်ငံရေးယဉ်ကျေးမှုနဲ့ကိုယ်ပွဲတဲ့ဘာသာတွေမတူညီကြတဲ့နယ်ပယ်သီးသီးကပုံကိုဆက်ရှိဦးကနှစ်နှစ်ကြာအချိန်ယူရေးဆွဲခဲ့ကြတယ်လို့သိရပါတယ်ဒုတိယကမ္ဘာစစ်ကြီးဖြစ်ပြီးစအချိန်ငယ်ဖြစ်တာမို့အယူဆမတူတဲ့ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံဖြစ်ကြတဲ့အမေရိကန်နဲ့ဆိုဗီယက်တို့အားပြိုင်မှုကြားမှာဘုံသဘောတူညီချက်ရရှိအောင်အယ်လီနာရူးစဗဲဦးဆောင်ကြိုးပမ်းခဲ့ရတဲ့စာရန်ကြီးလည်းဖြစ်ပါတယ်အပိုက်30ပါဝင်တဲ့အပီပီဆိုင်ရာလူ့ခွင့်ရေးကြီးညာစာရန် Universal Declaration of Human Rights UDHR ကိုရေးဆွဲကြတဲ့အခါဒုတိယကမ္ဘာစစ်အတွင်းကအတွေ့အကြုံတွေကိုအခြေခံခဲ့ကြတယ်လို့ဆိုပါတယ်။စစ်အတွင်းကကြုံတွေ့ခဲ့ရတဲ့ပဋိပက္ခမျိုးတွေကမ္ဘာပေါ်မှာနောက်တစ်ကြိမ်မဖြစ်ပွားမကြုံတွေ့ရအောင်ကမ္ဘာကုလသမဂ္ဂအဖွဲ့ကိုဖွဲ့စည်းမယ်။ကမ္ဘာကုလသမဂ္ဂဗရိညင်ကိုလည်းပြီးဆုံးအောင်ရေးဆွဲကြမယ်။အဲ့ဒီဗရိညင်ပါအခွင့်အရေးတွေကိုကမ္ဘာပေါ်ရှိလူသားတိုင်းရရှိခံစားနိုင်စေရမယ်လို့ကမ္ဘာကောင်းဆောင်တွေကဆုံးဖြတ်ခဲ့ကြပါတယ်
။အပီပီဆိုင်ရာလူခွင့်ရေးကြေညာစာတမ်းကြီးရဲ့ညီတန်းမှာလူခတ်သိန်းရဲ့မျိုးရိုးဂုဏ်သိက္ခာနဲ့တကွလူခတ်သိန်းရဲ့လွတ်လပ်မှုတရားမျှတမှုငြိမ်းချမ်းမှုတို့ကိုလူတိုင်းအညီအမျှခံစားနိုင်တဲ့အခြေခံအုတ်မြစ်အဖြစ်အတိအမှတ်ပြုထားပါတယ်။ဒါ့အပြင်လူခတ်သိန်းတို့သည်တရားလက်လွတ်နှိပ်စက်ကလူပြုမှုအုပ်ဆုံးမှုနှင့်ဖိစီးနှိမ်ပတ်မှုတို့ကိုနောက်ဆုံးမလွဲမသာမရှောင်သာလက်နက်ဆွဲကိုင်တော်လှန်ခြင်းပုန်ကန်ခြင်းမပြုစေရန်လူခွင့်ရေးများကိုဥပဒေဖြင့်ထိန်းသိမ်းကာကွယ်ပေးရမည်ဖြစ်သောကြောင့်၎င်းတို့ဖော်ပြထားပါတယ်။ဆိုလိုတာကအခြေခံလူခွင့်ရေးတွေမပေးဘဲတရားလက်လွတ်နှိပ်စက်ပြီးအနိုင်ကျင့်အုပ်စိုးမယ်မတရားဖိနှိပ်နှင်းပန်းတပ်ဖြတ်အုပ်ချုပ်မယ်ဆိုရင်နောက်ဆုံးမှာမလွဲသာမရှောင်သာပဲလက်နက်ဆွဲကင်တော်လှန်ပုန်ကန်ခြင်းတွေဖြစ်ပေါ်လာလိမ့်မယ်လို့ဆိုလိုခြင်းဖြစ်ပါတယ်။ဒီအချက်ဟာသွေးထွက်အောင်မှန်တယ်လို့ဆိုရမှာပါ။တခြားဝေးဝေးကိုမကြည့်ပါနဲ့ကျမတို့မြန်မာနိုင်ငံကိုပဲကြည့်ကြရအောင်ပါ2020ပြည့်ရွေးကောက်ပွဲရလဒ်ကိုလစ်လျူရှုပြစ်ပယ်ပြီးတနည်းအားဖြင့်ပြည်သူတွေရဲ့လွတ်လပ်တဲ့မဲဆန္ဒပြည်သူတွေရဲ့အခြေခံရပိုင်ခွင့်အခွင့်အရေးတွေကိုမျက်ကွယ်ပြုပြီးစစ်တပ်ကနိုင်ငံတော်အာဏာကိုလုယူခဲ့တယ်စစ်တပ်ကအာဏာလုယူတာကိုတနိုင်ငံလုံးအတိုင်းအတာနဲ့ငြိမ်းချမ်းစွာဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်အဲ့ဒါကိုစစ်တပ်ကအင်အားအလွန်အကျွံသုံးကဖိနှိပ်ချေမှုန်းခဲ့တာအားလုံးသိပဲဖြစ်ပါတယ်ဒီအကျိုးဆက်အဖြစ်လက်နက်ဆွဲကင်တော်လှန်ရန်ပြည်သူ့ကာကွယ်ရေးတပ် PDF တွေနိုင်ငံနဲ့အဝန်ပေါ်ပေါက်လာခဲ့တာမဟုတ်ပါလား
အပိုက်30ပါဝင်တဲ့လူ့အခွင့်အရေးကြီးညာစာရန်ကြီးဟာတကဘာလုံးနဲ့တက်ဆိုင်ပါတယ်လူ့အခွင့်အရေးကြီးညာစာရန်ပါအခြေခံလူ့အခွင့်အရေးတွေကိုလူသားတိုင်းခံစားခွင့်ရှိရပါမယ်မိသူမဆိုမိသည့်နေရာဒီသားမှာပဲနေနေလူမှုရေးနဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေဖြစ်တဲ့အသက်ရှင်ပိုင်ခွင့်လွတ်လပ်ခွင့်လွတ်လပ်စွာပြောဆိုခွင့်နဲ့တကူရေလွတ်လပ်ခွင့်တို့ရရှိကြရမှာဖြစ်ပါတယ်။အပိုက်ဆက်တဲ့မှာလူတဦးတယောက်ကိုတရားစီရင်တဲ့အခါလူအများရှိမှောက်မှာဥပဒေတိုင်းစစ်ဆေးရမယ်။အဲ့ဒီလူစစ်ဆေးတဲ့အခါ ပြမှုကျိုးလွန်တယ်လို့စီရင်ချက်မချမချင်းအပြစ်မဲ့သူဖြစ်ယူဆရမယ်။ဒါအပြင်ပြမှုအတွက်ဆွဆဲခံရသူဟာခုခံချေပါဖို့လိုအပ်တဲ့အခွင့်အရေးတွေလည်းရှိရမယ်လို့ဖော်ပြထားပါတယ်။ဒီပိုက်ဆက်တဲ့မှာဖော်ပြထားတဲ့အချက်တွေနဲ့ချိန်ထိုးကြည့်မယ်ဆိုရင်ဒီကနေ့မြန်မာနိုင်ငံတွင်းမှာစစ်ကောင်စီရဲ့ရုံးတင်တရားစွဲဆိုစစ်ဆေးခြင်းခံနေရတဲ့နိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပ
တရားရုံးတွေရဲ့အခြေအနေတွေဟာလူသားတိုင်းရရှိခံစားရမယ့်အခြေခံလူ့အခွင့်အရေးတွေချိုးဖောက်ခံရတဲ့ဆိုတာလဲပြင်းမှာဆင်သွားတယ်လို့ထင်ရှားလာပါတယ်။ကျင်းညာစာရင်းကြီးရဲ့အပိုက်စကူမှာတော့လူတိုင်းမှာလွတ်လပ်စွာထင်မြင်ယူဆပိုင်ခွင့်နဲ့လွတ်လပ်စွာဖွင့်ဟထုတ်ဖော်ခဲ့ရှိတယ်။အဲ့ဒီလိုဖော်ထုတ်တဲ့အခါမှာလဲအနောက်ရှေ့မှရှိပဲဖော်ထုတ်နိုင်ရမယ်။နိုင်ငံနဲ့နိမိတ်ကိုပ
freedom of expression ကိုဘာကြောင့်အလေးထားဖော်ပြထားရသလဲ freedom of expression ဟာဘာကြောင့်အရေးကြီးသလဲဆိုတာကိုပန်မြန်မာအဖွဲ့ကိုစတင်တည်ထောင်သူတဦးလည်းဖြစ်လောလောဆယ်ပန် international အဖွဲ့ကြီးရဲ့အချင်းကြစာရေးဆရာများကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့စာရေးဆရာမမတီရာစန်းဆောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဘာလို့ freedom of expression ဟာအခြေခံရပိုင်ခွင့်ဖြစ်ရလဲဆိုရင်တော့ဒီရပိုင်ခွင့်ကိုမှမရဘူးဆိုရင်ကျန်တဲ့ယဉ်ကျေးမှုနိုင်ငံရေးစသဖြင့်အခြားသောရပိုင်ခွင့်တွေကိုတောင်းဆိုဖို့ကာကွယ်ဖို့စောင့်ရှောက်ဖို့ထိန်းသိမ်းဖို့မြင့်တင်ဖို့အဆက်ဆက်အရရာခက်ခဲမှာပဲဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်မလို့ freedom of expression ဟာအခြေခံအကြဆုံးရပိုင်ခွင့်ဖြစ်ပါတယ
်လောလောဆယ်ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကတော့တရင်ရယူဖို့လည်းခက်ခဲတရင်တော့တူလည်းဖန်ဆီးထောင်ကြခြင်းခံနေရတရင်ဌာနတွေဟာလည်းထုတ်ဝေခွင့်ပိတ်သိမ်းခံနေရတဲ့အခြေအနေပါဒါကြောင့်အခြားရပိုင်ခွင့်တွေအသာထားအောင်အခြေခံအကြဆုံးရပိုင်ခွင့်ဖြစ်တဲ့ freedom of expression တော့မရရှိနိုင်ကြပါဘူးဒီလိုရက်ဆက်ကြမ်းကြုတ်ပြီးအခြေခံလူ့အခွင့်အရေးတွေကိုလစ်လျူရှုတဲ့စစ်ကောင်စီအောက်မှာတော့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာရန်ပါလူ့အခွင့်အရေးတွေခံစားနိုင်ဖို့နဲ့အကာအကွယ်ရနိုင်ဖို့ဆိုတာဘယ်လိုမှဖြစ်နိုင်စရာမရှိပါဘူး။ဒါကြောင့်စစ်ကောင်စီရဲ့လူမဆန်တဲ့စစ်ရာဇဝမှုမြောက်စီတဲ့လုပ်ရက်တွေကိုအပြစ်ကနေကင်းလွတ်ခွင့်ပေးမထားတဲ့တော့ပါဘူး။ဒီအတွက်စစ်ကောင်စီကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အထူးသဖြင့်ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးအနေနဲ့လက်တွေ့ကြပြီးထိရောက်တဲ့ရည်ရွယ်မှုတွေအများဆုံးလှုပ်ဆောင်ဖို့လိုအပ်နေပြီဖြစ်ကြောင်းပါခင်ဗျာ
။ကမ္ဘာသတင်းမီဒီယာကဏ္ဍသတင်းမီဒီယာမြင်ကွင်းကိုကြားခဲ့ရတာပါရှင်။ခုတော့မြန်မာပြည်မှာပေးစာများကဏ္ဍပါ။ပြည်သူတွေပေးပို့လာတဲ့ရင်ဖွင့်စာအကြံပြုစာတွေကိုမှအေးသနာကျော်ကမြန်မာပြည်မှာပေးစာများကဏ္ဍမှာတင်ဆက်ထားပါတယ်။
ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။ကျမတို့စီကို Messenger ကရေးလာတဲ့စာတစ်စောင်မှာတော့စုရင်မင်းစီကစာဖြစ်ပါရင်ကျမအဖိုးကအသက်83နှစ်ပါဆိုပြီးတော့သူ့ရဲ့အဖိုးပြောခိုင်းတာကိုအခုလိုရေးလာပါရင်
မင်္ဂလာပါရှင် VOA ကျမနာမည်ကဆူရမင်းပါကျမအဖိုးကအသက်83နှစ်ရှိပါပြီအဖိုးကအမြဲတမ်း VOA ကိုနားထောင်တာပါကျမကအဖိုးကြီးကိုမေးလိုက်တယ်အဖိုးကြီးရေ VOA နားထောင်နေရဘယ်လောက်ကြာလဲအဖိုးကြီးထင်တာကအချိန်များစွာကြာပါလေတဲ့ကျမအဖိုးကြီးကိုပြောလိုက်တာကအဖိုးကြီးအသက်လည်းကြီးရယ်မျက်စိကောင်းကောင်းလည်းမမြင်ရဘူးအဖိုးကြီးတည်းနားမထောင်ပါနဲ့မရဘူးကျွန်တော် VOA အမြဲတမ်းနားထောင်မယ်လို့ပြောခဲ့တယ်ကျမအဖိုးကတကယ် VOA ကိုအားပေးသူတယောက်ပါအဖိုးကြီးမှလိုက်တာက VOA နားထောင်တဲ့အခါမှာပြည်သူများပေါ်မှာအနေရအမျိုးမျိုးကြောက်ရောက်တယ်ပြည်သူများကြုံရတယ်သိရပါတယ်ပြည်သူများနဲ့အတူကျွန်တော်လည်းခံစားရတယ်မြန်မာနိုင်ငံအမြင်ငြိမ်းချမ်းပါစေလို့သူကပြောပါတယ
် Okay အဖိုးကမှလိုက်ပါတယ်တဲ့ VOA သတင်းတွေကြောင့်မြန်မာနိုင်ငံအခြေအနေကိုသိရတဲ့အတွက်ကျေးဇူးတင်ကြောင်းပြောလာတာပါမင်္ဂလာပါ VOA ကျွန်တော်ကတော့ရခိုင်ပြည်ကရခိုင်မျိုးသားတယောက်ပါ
လက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအရှုပ်ထွေးပေါ်မှာပြောဆိုရေးသားနေတဲ့တချို့သတင်းဌာနတွေရဲ့ပြုံမှုဆောင်ရွက်မှုတွေကိုကျွန်တော်ရဲ့အမြင်ရှိတော့ဘက်ကနေတုံ့တက်မိတာလေးပြောချင်ပါတယ်ဆိုပြီးတော့စာရှိတစ်စောင်ရေးလာတဲ့တော်ရရှင်ကတော့မင်္ဂလာပါဗျူအီကျွန်တော်ကတော့ရခိုင်ပြည်နယ်ကရခိုင်မြို့သားတယောက်ပါလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရ ဒီနေ့ကျွန်တော်တို့ကသတင်းချက်လက်တွေကိုပြည်သူလူထုအများစုကသတင်းဌာနတွေရဲ့ရေးသားပြောဆိုပုံမှာများသောအားဖြင့်ဗဟုသုတယူကြတာကောက်ချက်ယူစားတွေကိုပြုလုပ်ကြတာများပါတယ်။ဒီနေ့မှာအခုဟာကလက်ရှိဖြစ်ပေါ်နေတဲ့ငငယ်အရှုပ်ထွေးပေါ်မှာတချို့သတင်းဌာနကြီးတွေနဲ့အလို့သတင်းဌာနတချို့တွေရဲ့ပြောဆိုရေးသားတွေဟာမြန်မာနိုင်ငံရဲ့အရှုပ်ထွေးကိုပိုပြီးတော့ရှုပ်ထွေးလာအောင်လုပ်တယ်လို့ဖြစ်နေ Jarang ตื่นเนี่ยเลยสรุปตะรินจิตาเปล่าเนี่ยตื่นฐานะก็ปกติฤหาดีกาลมาอุทุตริทาเปล่าสู่ลัวเลยตรีมิถามีเนาะคุณนายเนี่ยนักงานมีตอกกูดัสสีลองตะเท่ดุผิดตับไปเลยตรีฉัดสีจิมมาเลยครับเนี่ยยงงานน่ะบาลงญีญ่บาซีลูกวิวัยวัญโญตาฤกูสุตองมีไป
ဘလို့အခြေအနေမျိုးမှာမြန်မာနိုင်ငံကိုနိုင်ငံတကာကကူညီမှလည်းလို့ဒီတော်ရရှင်မိကွန်းထုတ်လာတာဖြစ်ပါတယ်။ဖြူရီကတဲ့မန်နေကိုတင်ဆက်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ချင်းတိုင်းနာတရားမလို့တောတောင်းနေကြမွေးဖွားလာရသူဖြစ်ပြီးတော့ဗမာစကားကိုတော့ရေးရေးလေးပြီးပြီးတတ်တာမပြောတတ်တာအမှန်ပါဆိုပြီးရေးလာတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာရှိတဲ့ပြည်သူတိုင်းအများဆုံးလွတ်ပြောက်ပါစေလို
အစိုးရအနေနဲ့အခုလက်ရှိမြေပြင်မှာလှုပ်ရှားနေပြီးစစ်အာဏာရှင်ကိုတော်လှန်နေတဲ့ကလေးတွေကိုအတတ်နိုင်ဆုံးအမြန်ဆုံးထိရောက်တဲ့နီလာနဲ့ထောက်ပံ့ပေးဖို့ VOA ကနေတဆင့်ပြည်သူတယောက်အနေနဲ့တောင်းဆိုပါရစေ။တိုင်းရင်းသားလက်နက်ကိုင်အားလုံးနဲ့ပြည်သူကာကွယ်ရေးတပ်သားများအားလုံးထိရောက်စွာတော်လှန်နိုင်ဖို့နီလာလိုအပ်ပါတယ်
။ဒါကတော့ချင်းတိုင်းရင်းသားတော်ရှင်သူရဲ့ဆန္ဒကိုရေးလာတာဖြစ်ပါလေ။မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေအနေနေသားတွေကြားထဲမှာကိုယ်တိုင်တွေ့ကြုံနေရတဲ့အဖြစ်အပျက်တွေကိုရင်းဖွင့်စာရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါရစေ။အညာတော်ဆိုတဲ့သောရရှင်ကတော့နင်းနင်းညာညာကြောက်ရွံ့နေရပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။ကျွန်တော်တို့ပြည်သူတွေဟာတပတ်တရိတ်ဆိုင်ုံတွေကတရိတ်ဆန်တွေနဲ့ထူးမခြားနာဖြစ်နေပါပြီ။ဘယ်ချင်းတကားတွန်းဖွင့်ပြီးတတ်ခံရမလားအနှိမ့်ဆက်ခံရမလားဆိုပြီးစိုးရိမ်စိတ်နဲ့အသက်ရှင်နေရပါပြီ။လူခွင့်ရေးဆိုတာမြန်မာနိုင်ငံမှာစာအုပ်ထဲမှာပဲရှိတော့တယ်။စာရှည်မှမဟုတ်လို့ဒီလောက်ပါရေးမယ်ဆိုရင်လည်းနေကူအောင်ရေးလည်းပြီးမှမဟုတ်လို့ပါ။ကျေးဇူးပါ VOE
။ဆိုရင်ထဲနဲ့နေနေရတဲ့ဘဝတွေကြုံတွေ့နေရပါပြီ။ဆိုတော့အညာတရတော်ရရှင်ရေးလာတာဖြစ်ပါပြီ။ဖြစ်တဲ့မောင်ဆိုတဲ့တော်ရရှင်ကတော့သူမကွေးတိုင်းတောင်တွင်းကြီးသူတေသမှာကြုံနေရတဲ့အခြေအနေကိုအခုလိုရေးလာပါပြီ
။မြန်မာနိုင်ငံမှာအလုတ်ကင်တွေသွားလာခွင့်တွေပိတ်ထားတာကြောင့်ကျွန်တော်တို့မြို့နယ်မှာတော့လောင်ကစားတွေများများတွေ့နေရပါတယ်။အများဆုံးကတော့မြို့တင်မြို့နယ်နဲ့တောင်တွင်းကြီးမြို့တွေပါပဲ။နှလုံးသုံးလုံးလောင်ကစားတွေကြောင့်ရက်တွေရွာတွေမှာဒိုင်တွေချမ်းတာပြီး ရှားသူရသားတွေဆင်းရဲကုန်ပါပြီ။ရှောင်းသားနဲ့ဒိုင်တွေမရှိရင်ဘယ်သူမှလောင်းကစားလုပ်မှာမဟုတ်ပါဘူး။ဒါကြောင့်မြို့တင်မြို့နယ်နဲ့တောင်တွင်းကြီးမြို့နယ်ကဒိုင်တွေနဲ့ရောင်းသားတွေကိုအရေးယူပေးပါလို့ဗီဒီယိုတွေကတဆင့်ပြောကြလိုပါတယ်။ဝိုင်းတော်သားအားလုံးစိတ်ချမ်းသာကိုကြီးကျမ်းမာခြင်းပြည့်စုံပြီးထားဝရပြောရှင်ပါစေဗျာ။
အခုလိုမျိုးခေတ်ကြီးမကောင်းချိန်မှာညပညာကိုတုံးပြီးတော့အွန်လိုင်းကနေပြီးတော့လင်းကြောင်းကိုမျိုးမျိုးကြုံတွေ့နေရလို့အားလုံးသတိပြုမိစေချင်ပါတယ်ဆိုတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်။နန်းတော်တော်ဆိုတဲ့သောရရှင်မှာ
ဒီစာကိုလက်ခံရရှိရင်ဂျပန်နဲ့မြန်မာနိုင်ငံကိုဗစ်-19အလှူရှင်ဌာနတို့ကပေါင်းလူတွေငွေ9,000ကျပ်ကိုဒီဖုန်းကနေဆက်သွယ်ပါဆိုပြီးစာရောက်လာပါတယ်။သမီးကိုယ်တိုင်အလိန်ခံရတာပါ။ နောက်ထပ်လူအများကြီးအလိန်မခံစေချင်လို့အခုလိုစာရေးလိုက်ရတာပါ။မြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေမကောင်းရတဲ့ကြားကိုဗစ်-19ရောဂါအခြေအနေတွေကိုအခွင့်အကောင်းယူပြီးတော့လိမ်စားနေတဲ့သူတွေရှိနေပါပြီရှင့်။ပြည်သူပြည်သားတွေအကုန်တိသွားပြီးတော့မှနောက်ထပ်အလိန်မခံရတော့မှာပါရှင့်။မယုံရင်အဲ့ဒီဖုန်းနံပါတ်ကိုဆက်ကြည့်ရှင့်။အလိန်ညာတွေပဲထွက်လာမှာဒီခေတ်ပြတ်ကြီးထဲမှာလူလိန်လူညာလှုပ်ရှားတဲ့သ
င်းနေလဲသတိထားမိအောင်ဆိုပြီးရင်းဖွင့်လာတဲ့တော်ရရှင်ရဲ့စာဖြစ်ပါတယ်။မဟုတ်ဘူးညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒီလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက္ကသိုလ်အမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင်bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာလို့စောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလာတွေကိုတင်းနေကြရင်ညပိုင်းနဲ့တင်းနေလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောနားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျွန်မတို့ရဲ့ App နာမည်က VOA Bammy's ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bammy.voanews.com ဖြစ်ပါတယ်။ကျွန်မအေးသနာချက်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။မရေးတနာကျော်တင်ဆက်ပေးနေတဲ့မြန်မာပြည်မှပေးစာများကဏ္ဍအပြင်မှာတော့သတင်းထဲကသုတအစီအစဉ်မှာနိုင်ငံတကာသတင်းတွေကိုကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့ဗဟုသုတရစေဖို့မညညလွင်ကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်တော့လူရဲလို့ဖြစ်လာရင်မွေးရပါလာတဲ့အခုလူအခွင့်အရေးကိုကုလသမဂ္ဂကပြဋ္ဌာန်းပေးထားတဲ့အပြည်ပြည်ဆိုင်ရာလူအခွင့်အရေးကြေညာစာတမ်းအကြောင်းတင်ပြပေးထားပါတယ်ရှင
်။ Universal revulsion at this crime.followed by the founding of the United Nations and the signing of the Universal Declaration of Human Rights, promised an end. But it did not end. Indeed, today
anti-Semitism is being UDHR လို့အင်္ဂလိပ်လိုအတိုးကခေါ်တဲ့ဒီကြေညာစာရင်းကြီးကို1948ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလက်မှတ်ရေးထိုးအတည်ပြုပြဋ္ဌာန်းခဲ့တာပါ။ဒုတိယကမ္ဘာစစ်အတွင်းလူသားတွေတွေ့ကြုံခဲ့ရတဲ့ရက်စက်ကြမ်းကြုတ်တဲ့လူအခွင့်အရေးချိုးဖောက်အနိုင်ကျင့်ခံရမှုတွေကမ္ဘာကြီးပေါ်မှာထပ်မဖြစ်စေဖို့ရည်ရွယ်ပြီးဒီကြေညာစာရင်းကိုရေးဆွဲခဲ့ကြတာလည်းဖြစ်ပါတယ်။ဒီကြေညာစာရင်းမှာ
လူသားတွေမွေးဖွားလာခြင်းကစလို့မွေးရပါအခွင့်အရေးတွေပေါ်အခြေခံပြီးလူမျိုးဘာသာအသားအရောင်လင်ကွဲပြားမှုနဲ့အသက်အရွယ်မရွေးရရှိရမယ့်အခွင့်အရေးတွေကိုဖော်ပြထားပါတယ်။ဒီကြေညာစာရမ်းမှာပြဋ္ဌာန်းချက်ပေါင်း30ပါရှိပါတယ်။ဒီပြဋ္ဌာန်းချက်ပေါင်း30တွေကအချက်တချို့ကိုအနှစ်ချုပ်ပြောရမယ်ဆိုရင်တော့လူသားတွေဟာလွတ်လပ်ပြီးဒန်းလူညီများတဲ့လူကုန်တိတ်ခါအခွင့်အရေးတွေနဲ့မွေးဖွားလာပြီးအသားအရောင်ကိုယ်ဝယ်တဲ့ဘာသာလိန်ခွဲခြားမှုမရှိစေရဘဲဒန်းလူညီတဲ့အခွင့်အရေးတွေရရှိရမယ်။လူသားတိုင်းလုံခြုံ့ွင့်အသက်ရှင်ခွင့်ရှိရမယ်။ဒေသကမဆိုနီးလန်းစုံနဲ့ကြုံပြုတ်ခိုင်းစေတာမတရားနှိပ်စက်မျက်မှန်တာတွေမလုပ်ရဘူး။ဒေသကမှတရားဥပဒေမဲ့ဖမ်းဆီးတာတွေတိုင်းပြည်ရဲ့ကနှိမ်ထုတ်တာတွေမလုပ်ရဘဲလူသားတိုင်းဟာတရားဥပဒေရှေ့မှာဒန်းလူညီများမှုရှိနေရမယ်။ကိုယ်တော်အတိုင်းလွတ်လွတ်လပ်လပ်နေထိုင်တဲ့မိသားစုနေအိမ်အတိုင်းအဝိုင်းအပြင်စာပေးစာယူကိစ္စတွေကအစာပုပ္ပရိမဲ့ဝင်ရောက်ဆွတ်ဖက်တာတွေမလုပ်ရဘူး။ကိုယ်တိုင်းပြည်ထဲမှာလွတ်လွတ်လပ်လပ်သွားလာခွင့်ရှိရမယ်ဆိုတဲ့အချက်တွေပါရှိပါတယ်။ဒါပြင်လူသားတွေရဲ့နိုင်ငံရေးယုံကြည်ချက်လှုပ်ရှားမှုနဲ့ပတ်သက်လို့လည်းလူသားတိုင်းလွတ်လပ်စွာတွေးခေါ်ခွင့်ယုံကြည်ခွင့်တွေရှိပြီးလူတိုင်းဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အသင်းအဖွဲ့ဖွဲ့စည်းခွင့်ပါဝင်ခွင့်စုဝေးခွင့်တွေရှိရမယ်။နိုင်ငံရဲ့အုပ်ချုပ်မှုဆိုင်ရာမှာလည်းကိုယ်တိုင်ပဲဖြစ်စေကိုကလွတ်လွတ်လပ်လပ်ရွေးချယ်ပေးလိုက်တဲ့ကိုယ်စလဲတွေကနေတဆင့်ဖြစ်စေပါဝင်ဆောင်ရွက်နိုင်ခွင့်တွေရှိရမယ်။နိုင်ငံရဲ့ပြည်သူဝန်ထမ်းအဖွဲ့တွေမှာပါဝင်ဖို့တူညီတဲ့အခွင့်အရေးတွေရရှိရမယ်။ရွေးကောက်ပွဲတွေမှာလွတ်လပ်ပြီးလျှို့ဝှက်တဲ့မဲပေးပိုင်ခွင့်တွေရှိရမယ်။နိုင်ငံရဲ့လူမှုဖူလုံရေးခန်းစားခွင့်ကိုရှိရမယ်။အလုပ်တွေကိုမိမိစိတ်ကြိုက်ရွေးချယ်လုပ်ပိုင်ခွင့်ရှိရမယ်။ညီမျှတဲ့လုပ်ခလာစာရရှိရမယ်။အလုပ်သမားသမက်ကတွေမှာလည်းပါဝင်နိုင်ခွင့်ရှိရမယ်ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ကျန်းမာရေးပညာရေးနဲ့ပတ်သက်လို့လည်းလူသားတိုင်းလိုအပ်တဲ့လူနေမှုအခြေအနေနဲ့လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုခန်းစားခွင့်ရရှိရမှာဖြစ်ပြီးအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်အထူးကာကွယ်ကြည့်ရှုစောင့်ရှောက်မှုတွေပေးရမယ်လို့ဆိုပါတယ်။ပညာရေးကိုလည်းအနှိမ့်ဆုံးအခြေခံပညာအဆင့်ကိုအခမဲ့တင် जा ခွင့်ရရှိရမှာဖြစ်ပြီးအဆင့်မြင့်ပညာရေးအတွက်လည်းဒန်းလူညီမျှတင် जा နိုင်ခွင့်ရှိရမယ်လို့ဖော်ပြပါတယ်။နောက်ဆုံးမှာတော့လူသားတိုင်းပြဋ္ဌာန်းချက်တွေမှာပါတဲ့အခွင့်အရေးတွေကိုလေးစားလိုက်နိုင်ရမှာဖြစ်ပြီးတခြားသူတဦးချင်းစီရဲ့အခွင့်အရေးတွေကိုလည်းလေးစားလိုက်နိုင်ရမယ်လို့ဆိုပါတယ်။ဒီတင်ညာစာရမ်းမှာပါတဲ့ပြဋ္ဌာန်းချက်တွေကိုချိုးဖောက်မှုမရှိစေရဘူးလို့လည်းဖော်ပြထားပါတယ်။ဒီလူခွေရေးကြညာစာရန်ကိုဘာသာစကားပေါင်း900ကျော်ဘာသာပြန်ဆိုထားပြီးကမ္ဘာပေါ်မှာဘာသာပြန်ဆိုမှုအများဆုံးလို့လည်းဂင်းနစ်စီးရဲမှာဖော်ပြထားပါတယ်ရှင
်။ဖီယိုအင်မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ထူးခြားဆန်းများသတင်းများအစီအစဉ်မှာကမ္ဘာသလွားကထူးခြားတဲ့ Christmas သတင်းလေးတွေကိုတင်ပြပေးပါမယ်။ရူမေးနီးယားနိုင်ငံက COVID-19 ကာကွယ်ဆေးပလင်းခွင်တွေတုံ့ပြုပြီးတော့အမြင့်3မီတာရှိတဲ့ Christmas သစ်ပင်ကြီးတစ်ပင်ဖန်တီးထားပါတယ်။လန်ဒန်မြို့မှာတော့ဆွန်ပြစ်ပစ္စည်းတွေကနေ Christmas သစ်ပင်ကြီးတစ်ပင်ဖန်တီးလိုက်ပါတယ်။ဒီလိုကမ္ဘာသလွားကထူးခြားတဲ့ Christmas သတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူဖြူတို့ကတင်ပြထားပါတယ်ရှင
်။ Spain ပိုင်းကျွန်းစုတွေက Gran Canaria ကျွန်းပေါ်က Las Cataratas ကျန်းကြီးတဲတောင်ပြင်ပေါ်မှာဆွေတော်ဖွားမြင်တော်မူခန်းပုံသဲရုပ်ထုတွေပြုလုပ်ဖန်တီးခဲ့ပါတယ်။မြန်မာမျိုးစုံကအနုပညာရှင်၈ယောက်တပတ်ကြာထုလုပ်ခဲ့ပြီးတော့ဒီဇင်ဘာလအစောပိုင်းမှာပြည်စည်းခဲ့တာပါဒီကျွန်းမှာအခုလိုခရစ်စမတ်ပွဲတော်ကို2006ခုနှစ်ကတည်းကစတင်ကျင်းပခဲ့တာဖြစ်ပြီးတော့ကမ္ဘာအနှံ့ကစောင့်ခိုချင်ကြတဲ့အနုပညာရှင်တွေဒီကျွန်းကိုလာကြလေးရှိပါတယ်ဒီသဲရုပ်ထုတွေကိုတဲတိုင်းကြီးတစ်ခုနဲ့ကာယံထားပြီးတော့ဇန်နဝါရီလ9ရက်နေ့ကျရင်တော့ပွဲတော်ပြီးဆုံးမှာဖြစ်ပါတယ်ရှင
်ရူမေးနီးယားနိုင်ငံဘူချာရက်စ်မြို့ကCOVID-19 ကာကွယ်ဆေးထိုးပေးတဲ့နေရာကြီးတစ်ခုမှာကာကွယ်ဆေးပလင်းခွန်တွေကိုအသုံးပြုပြီးအမြင့်3မီတာလောက်ရှိတဲ့ Christmas သစ်ပင်ကြီးတစ်ပင်ဖန်တီးထားပါတယ်။ဒီသစ်ပင်ကြီးကို LED မီးလုံးတွေလက်ဆောင်တွေနဲ့လည်းအလှဆင်ရင်ထားပါတယ်။ပလင်းခွန်ပေါင်း 19,000 ကိုအသုံးပြုထားပြီးတော့ဒီနေရာမှာလူပေါင်း 2,000 ကျော်လောက်ကိုကာကွယ်ဆေးထိုးပေးခဲ့ပြီးပါပြီ။ COVID ကာကွယ်ဆေးပို့ထိုးကြဖို့တာဝန်ရှိသူတွေကကြိုးပမ်းနေကြပြီးတော့တိုင်းပြည်လူဦးရေ16သန်းရှိတဲ့အထက်မှာ5တန်းခွဲလောက်ပဲကာကွယ်ဆေးအပြည့်အဝထိုးရသေးတာပါ။ဒါကြောင့်မို့လို့အခုလိုကာကွယ်ဆေးထိုးတဲ့နေရာမှာဆေးလာထိုးခဲ့တဲ့သူတွေကိုကျေးဇူးတင်တဲ့အကြောင်းစာတန်းတိုလေးတွေရေးသားပေးပို့ခဲ့တယ်လို့တာဝန်ကျဆရာဝန်တူဦးကပြောပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံနှောင်းမြောင်ပိုင်းကခရစ်စမတ်သစ်ပင်တွေအပြည့်အလှဆင်ကြီးထည့်ထားတဲ့အင်္ဂလုံအကြောင်းကိုလည်းပြောပြပေးပါမယ်။ရင်ကျင်းမြို့မှာရှိတဲ့
Thomas and Susan Jerome တို့ရဲ့အိမ်မှာ Christmas တစ်ပင်တွေနေရာမလက်အပြည့်ထည့်ပြီးအလှဆင်ချတာပါ။ဧကန်တွေအိတ်ခန်းတွေအပါအဝင်စုစုပေါင်းတစ်ပင်444ပင်ကိုအသုံးပြုအလှဆင်ထားပြီးတစ်ပင်နဲ့တစ်ပင်လည်းမတူအောင်ပစ္စည်းတွေအမျိုးမျိုးသုံးပြီးပြင်ဆင်ထားပါတယ်။အပင်တွေအကုန်လုံးကလည်းပုံစံမတူတာကြောင့်2021ခုနှစ်အတွက်ကမ္ဘာ Christmas တစ်ပင်အများဆုံးပြင်ဆင်နိုင်တဲ့စံချိန်ကိုချိုးလိုက်တဲ့ဂျာမန်ဇနီးမောင်နှံလည်းဖြစ်သွားပါတယ်။ဂျာရီအားလုံးကိုလင်မယားနှစ်ယောက်တည်းလှုပ်ဆောင်ထားတာဖြစ်ပြီးတော့ဒီဇင်ဘာလပထမအပတ်အတွင်းအဆင့်တင့်ဖြစ်အောင်လွန်ခဲ့တဲ့3လလောက်ကတည်းကလှုပ်ဆောင်ခဲ့ကြတာပါ။တစ်ပင်တွေရဲ့အရွယ်အစားကအရေးမကြီးပေမဲ့အိမ်တစ်ခုလုံးအပြည့်ဖြစ်အောင်ပြင်ဆင်အလှချေဖို့ကအရေးကြီးတဲ့အကြောင်းကမ္ဘာစံချိန်မှတ်တမ်းတင်သူကပြောပါတယ်ရှင်။
ဗြိတိန်နိုင်ငံ City of London မှာတော့သွန်ပစ်ပစ္စည်းတွေကနေ Christmas တစ်ပင်ကြီးတစ်ပင်ဖန်တီးလိုက်ပါတယ်။အမိုက်တွေနဲ့စူပေါင်းတည်ဆောက်ထားတဲ့ဒီတစ်ပင်ကြီးကို London မြို့ရဲ့အစီအကားဆုံးနေရာတစ်ခုဖြစ်တဲ့ငွေကြေးဈေးကွက်ရပ်ကွက်ကဗန်လန်းစုံနေရာကမြို့တော်ဝင်ရဲ့အိမ်ရှိမှာပြသထားပါတယ်။ဒီတစ်ပင်ကြီးကို Christmas ပွဲကိုဆင်နွှဲတဲ့အထင်းအမှတ်နဲ့ရောရေရှည်တဘာဝပတ်ဝန်းကျင်ကိုထိမ့်သိမ့်ဖို့အနေနဲ့သတင်းစကားပေးကြင်တာကြောင့်ဖန်တီးပစ်ခဲ့တာလို့မြို့တော်ဝင်ဖြစ်သူဗင်ဆန့်ကေဗင်နီကပြောပါတယ
်ခရစ်မတ်ကလာထူးခြားဆံရတဲ့တဲ့တွေကိုကိုငင်းကြတဲ့မခင်ဖြူထွေးတို့ကတင်ပြသွားတာပါရှင် VOA ကလည်းအခုအတန်းလွှင့်နေတဲ့တနားရီစာအစီအစဉ်အလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီထိပြန်ပြီးတော့ထုတ်လွှင့်ပေးတော့အောင်ပါအခုတော့ကြမ်းရှိနေတဲ့အချိန်တွင်တဲ့အရင်ချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဆယ်လကျော်လာပြီမြန်မာအာဏာသိမ်းမှုကိုစတင်တဲ့ငင်းကြမ်းစွာဆန္ဒပြမှုတွေမြို့နယ်တချို့မှာကနေ့အချိန်ထိပုံစံမျိုးစုံနဲ့ရှိနေကြဆဲဖြစ်သလိုစစ်အာဏာသိမ်းကောင်စီစစ်ကောင်စီကိုစတင်တဲ့လက်နက်ကင်ဒေါ်လာပုံကံမှုတွေလည်းဒေသတချို့မှာအရှိန်ဖြစ်ပေါ်နေပါတယ်ဒီကနေ့ဒီဇင်ဘာလ10ရက်နေ့မှာတော့မန္တလေးမြို့မှာတန်ခါးတပိတ်စစ်ကြောင်းညတော်တပိတ်စစ်ကြောင်းဆက်မှုစစ်ကြောင်းအရန်ကြီးတဲ့ချမ်းစီစစ်ကြောင်းနဲ့တမအမအကြောင်းသူကြောင်းသားများစစ်ကြောင်းတို့ပူးပေါင်းပြီးတော့ကြီးတက်ဆန္ဒပြခဲ့ကြပါတယ်။ဒီတော်တွင်စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေအကြားနေ့စဉ်တိုက်ပွဲဖြစ်ပွားနေတာမှာနှစ်ဖက်ထိခိုက်တိုက်စုံမှုတွေကလည်းရှိနေတာပါခင်ဗျ။အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေရှော့ချရေးသဘောတူလိုက်ရောဖို့အချိန်သိမ့်ရှိတော့ဘူးလို့ G7 ဆက်မှုထိပ်သီး9နိုင်ငံကတင်းငွေနေမှာသတိပေးပြောကြားလိုက်ပြီးရုရှားအနေနဲ့လည်းယူကရိန်းကိုဝင်ရောက်သိမ်းပိုက်မယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေခရရနိုင်တယ်လို့ပြောကြားလိုက်ပါတယ်။ကမ္ဘာအချမ်းသာဆုံး9နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေအင်္ဂလန်နိုင်ငံလစ်ဗာပူးမြို့မှာနေ့ရက်ကြာတွေ့ဆုံပြီးကမ္ဘာတဝန်းဖြစ်ပေါ်နေတဲ့ချင်းချောင်းမှုတွေကိုညညစွာစုပေါင်းရင်ဆိုင်နိုင်ရေးအတွက်ဆွေးနွေးနေကြတာဖြစ်ပါတယ်။အဲ့ဒီ G7 နိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာ G7 နိုင်ငံသားရေးနဲ့ဖွံ့ဖြိုးရေးဝန်ကြီးဆွေးနွေးပွဲကိုတက်ရောက်ဖို့အာဆီယံကိုဗြိတိန်ကဖိတ်ကြားထားကြောင်းလူကိုယ်တိုင်တက်ရောက်မဲ့ဆွေးနွေးပွဲကိုတော့မြန်မာစစ်ကောင်စီကိုဗြိတိန်ဘက်ကဖိတ်ကြားမထားကြောင်းဗြိတိန်ရဲ့အာဆီယံဆိုင်ရာဝန်ကြီးကအောက်တိုဘာလ19ရက်နေ့မှာပြောပါတယ်။တောင်ကိုရီးယား၊ဩစတြေးလျ၊တောင်အာဖရိက၊အိန္ဒိယတို့ကိုလည်းအင်ရှင်ဗြိတိန်ကအဲ့ဒါတော့ဖြစ်ဖိတ်ကြားထားပါတယ်ခင်ဗျာရုရှားအနေနဲ့ယူကရိန်းကိုကျူးကျော်ခဲ့ရင်စိုးစိုးဝါးဝါးပေးဆပ်ရမှာဖြစ်ပြီးစီးပွားထိခိုက်မှုအကျိုးဆက်ကိုရင်ဆိုင်ရမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတိပေးပြောကြားလိုက်ပါတယ်ရုရှားကကျူးကျော်လာရင်အမေရိကန်တပ်ဖွဲ့တွေယူကရိန်းကိုပို့လွတ်နိုင်ရရှိမလားလို့သတင်းတော့တွေကမေးမြန်းလာမှာတော့ဒီကိစ္စမျိုးဆွေးနွေးတာလုံးလုံးမရှိဘူးလို့တုံ့ပြန်ပါတယ်ဒါပေမဲ့လည်းအမေရိကန်နဲ့နေတိုမဟာမိတ်တပ်တွေကိုအရှိတ်အချမ်းနေတို့အဖွဲ့ဝင်နိုင်ငံတွေကာကွယ်ရေးအတွက်အားဖြည့်သွားဖို့ရှိတယ်လို့သူကပြောပါတယ်။ရုရှားနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်သူအခုချိန်ထိဆယ်သန်းကျော်သွားပြီလို့ရုရှားအစိုးရကဒီကနေ့ဒီဇင်ဘာလ10ရက်နေ့မှာထုတ်ပြန်တဲ့စည်းမျဉ်းမှာဖော်ပြပါတယ်။ဒါပေမဲ့အခုဒီချိန်ဒီကြောင့်ပြန်ဖြစ်ပေါ်နေတဲ့ရောဂါပိုးကူးစက်မှုဟာသေဆုံးသူအရေအတွက်အရင်ကလောက်မများဘူးလို့ဆိုပါတယ်။ရုရှားနိုင်ငံမှာနေ့စဉ် COVID-19 ကူးစက်သူအရေအတွက်ဟာအောက်တိုဘာလအတွင်းအမြင့်ဆုံးနဲ့အဆိုးဝါးဆုံးအခြေအနေနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်လွန်ခဲ့တဲ့ရက်တွေအတွင်းကျဆင်းလာနေတယ်လို့ရိုက်တာသတင်းဌာနကပြုလုပ်တဲ့သုံးသပ်ချက်အရာသိရပါတယ်ခင်ဗျာ
သတင်းအချင်းချက်ကိုကိုစောဝင်းလိုင်ကကြေညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရင်မှုကတော့ကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာတွေကတော့ဂျွန်နာကမင်းစ်နဲ့နစ်အီဗန်နိုတို့ဖြစ်ပါတယ် VOA American အတန်ညဖန်မြန်မာစံတော်ချိန်ည9:00-10:00အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15.53 လိုင်းဒိုမီတာ25 kHz 11.83 နဲ့လိုင်းဒိုမီတာ32 kHz 9.35တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးပြဝေးကွာပြီးတော့ကျန်းမာရှင်လန်းစေဖို့ VOA ဝိုင်းလိုသောဝိုင်းတော်လာအားလုံးကသူတောင်းမြတ်တာပို့တာပါတယ် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you.